Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များမင်္ဂလာရှိတဲ့မနေ့ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်ဇူလိုင်6ရက်စနေမနေ့ခင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းထုံမီတာ24/40/51နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါစတင်ထုတ်လွှင့်နေပါပြီ။မနေ့6နိုင်ရက်နေ့ခွန်တိုင်းတိတိုက်ရိုက်တင်ဆက်သွားမယ့်အခု VOA မနေ့ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်တော့ကျွန်တော်ညီငယ်ကြီးကတာဝန်ယူတင်ဆက်သွားမှာပါဗျာ။
အိန္ဒိယဝန်ကြီးချုပ်မကြာခင်ရုရှားကိုတွားရောက်ဖို့ရှိပါတယ်။ဟားမတ်စ်နဲ့အပြစ်ကရစဲရေးနောက်တစ်ပတ်ပြန်ညှိနှိုင်းမယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။ယူရိုဘောလုံးပွဲမှာစပိန်နဲ့ပြင်သစ်တို့ဆီမီဖိုင်နယ်တက်သွားကြပါပြီ
။အဲ့လိုနောက်ဆုံးရသတင်းတွေအပြင်မနီပူအချင်းနောင်နယ်ကမြန်မာပြည်အစာငတ်ခံတိုက်ပွဲနောက်ဆုံးအခြေအနေစစ်ကောင်စီကကျင်းပမယ်လို့ဆိုထားတဲ့ရွေးကောက်ပွဲနဲ့တရုတ်အခမ်းကဏ္ဍသုံးသက်ချက်နောက်ကမ္ဘာသတင်းမီဒီယာတွေထဲမှာမြန်မာအကြောင်းဘလို့ရေးသားပြောဆိုနေကြလဲဆိုတော့လည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်မြို့သမီးကဏ္ဍမှာတော့တခွက်ခဲပညာရဲ့လိလာကျင်သူတွေကိုလမ်းညွန်တနန်းပေးနေသူမြို့သမီးတူအကြောင်းလည်းမေးမြန်းထားပါတယ်ဒါပြင်သုတဆောင်တဲ့အမေရိကန်တခွက်သိပ်ပံတဲ့ဤပညာပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်ညာအခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲရောက်တဲ့နေ့ကိုဒေါခင်မျိုးသက်ကကြီးညာပေးပါအောင်ညာ
အစ္စရေးဟမစ်စပွဲအပြစ်ရရင်နှိမ့်နိုင်မှုတွေကိုလာမယ့်သတင်းပတ်ထဲပြန်ပြီးလှုပ်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူယုံကတောက်ကြနေမှာကြေညာပါတယ်။ဒိုဟာမှာကာတာနိုင်ငံကညှိနှိုင်းရေးကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တဲ့အစ္စရေးထောက်လှမ်းရေးမိုးဆက်အဖွဲ့အကြီးကဒေးဗစ်ဘာနီယာပြန်ရောက်လာပြီးတဲ့နောက်မှာအစ္စရေးကအခုလိုသတင်းထုတ်ပြန်လိုက်တာပါ။ဒါပေမဲ့အပြစ်ရရင်းနဲ့ဒဇာကန်ပြန်ပြီးလှုပ်ပေးရေးသဘောတူညီချက်နဲ့ပတ်သက်ပြီးနှစ်ဖက်ကြားမှာကွာဟချက်တွေရှိနေသေးပဲလို့လည်းပြောပါတယ်။ဟမတ်စ်ပြောခွင့်ရကတော့ဂါဇာအဖြစ်ရရေးအမေရိကန်ဘက်ကတင်သွင်းတဲ့အစီအစဉ်နဲ့ပတ်သက်ပြီးပြင်ဆင်မှုအတွက်သူတို့ရဲ့ပြောဆိုချက်တွေပေါ်မှာကြားဝင်ပြီးနှိမ့်နိုင်သူတွေကအပြုသဘောဆောင်တုံ့ပြန်တယ်လို့တောက်ချနေမှာပြောပါတယ်။ဒါပေမဲ့အစ္စရေးဘက်ကအနေထားကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းပြောပါတယ်။အမေရိကန်သမ္မတအင်ဂျူကတော့သမ္မတဂျိုးဘိုင်ဒန်ဟာဒီလထဲမှာဝါရှင်တန် DC ကိုလာဖို့ရှိတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူနဲ့တွေ့ဆုံနိုင်ပွဲရှိတယ်လို့တောက်ကြနေမှာပြောပါတယ်။အနောက်ဖက်ကမ်းဒေသကဂျန်နင်းမြို့မှာအစ္စရေးစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းတဲ့စစ်ဆင်ရေးကြောင့်ပါလက်စတိုင်း9ဦးသေဆုံးတဲ့ချိန်မှာပဲအခုလိုဂါဇာအဖြစ်ရရေးဆိုင်ရာဆွေးနွေးပွဲအကြောင်းပြောကြားခဲ့ကြတာဖြစ်ပါတယ်။ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးဖို့အတွက်တောက်ကြနေမှာမော်စကိုကိုသွားရောက်ခဲ့ပါတယ်။ဝန်ကြီးချုပ်အော်ဘန်ဟာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီနဲ့တွေ့ဆုံဖို့အတွက်ယူကရိန်းနိုင်ငံကိုကြိုတင်အကြောင်းမကြားဘဲနဲ့တွားရောက်ခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲရုရှားကိုအခုလိုရုတ်တရက်တွားရောက်ခဲ့တာလည်းဖြစ်ပါတယ်။အော်ဘန်ဟာ EU ဥရောပသမ္မတမှာပူတင်ရဲ့အနီးကပ်မိတ်ဆွေဖြစ်တဲ့အများသတ်မှတ်တာကိုခံရသူပါ။ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲအတွက်ရုရှားပေါ်မှာအရေးယူဒဏ်ခတ်မှုတွေကိုရောယူကရိန်းကိုကူညီဖို့အတွက် EU ရဲ့ဂျိုးပန်းမှုတွေကိုပါအလုံးမဖြစ်အောင်တားဆီးတာကြံ့ကြံ့အောင်လှုပ်ဆောင်တာတွေပုံမှန်လုပ်လို့ရှိပါတယ်။ဒါကြောင့်ရုရှားရဲ့ယူကရိန်းကျူးကျော်မှုဟာအရှေ့ဥရောပဒေသနိုင်ငံတွေရဲ့လုံခြုံရေးကိုချိမ့်ချောက်နေတယ်လို့ခံယူထားတဲ့ EU နဲ့ NATO မဟာမိတ်တွေကဟန်ဂေရီကိုစိတ်ပြတ်နေကြတာဖြစ်ပါတယ်။ EU မူဝါဒရေးရာအကြီးကဲဂျိုးဆက်ဘိုရယ်ကတော့အခုလိုအော်ဘန်ရဲ့မော်စကိုခီးစင်ဟာဟန်ဂေရီနဲ့ရုရှားတို့ကြားနှစ်နိုင်ငံဆက်ဆံရေးသာဖြစ်ကြောင်းနဲ့ဥရောပကောင်စီကဆစ်လွတ်တာမဟုတ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတော့ Labour Party ကရွေးကောက်ပွဲမှာအပြတ်အနိုင်ရခဲ့ပြီးနိုင်ငံပိုင်းတွင်းမှာပဲပါတီခေါင်းဆောင် Keir Starmer ဟာဗြိတိန်ဝန်ကြီးချုပ်ဖြစ်လာပါပြီ။ Keir Starmer နဲ့သူ့ရဲ့ဇနီးဖြစ်သူ Victoria တို့အမှတ်30 Downing Land ဝန်ကြီးချုပ်နေအိမ်ကိုရောက်လာချိန်မှာ Starmer ကသူအစိုးရအဖွဲ့အနေနဲ့လူထုရဲ့ယုံကြည်မှုကိုပြန်ပြီးရအောင်လုပ်မှဖြစ်ကြောင်းနဲ့အပြောင်းအလဲတွေဖြစ်လာဖို့အတွက်ချက်ချင်းပဲအလုပ်ဆက်လုပ်တော့မယ်လို့သူ့ကိုထောက်ခံသူတွေကိုကတိပေးခဲ့ပါတယ်။ဗြိတိန်နိုင်ငံကိုပြန်ပြီးထူထောင်မှဖြစ်တယ်လို့အခွင့်အလမ်းအခြေခံအဆောက်အအုံတိစောက်ဖို့အတွက်အုတ်တစ်ချက်ပြီးတစ်ချက်နဲ့စတင်မယ်လို့ပြောပါတယ်။သူဟာဝန်ကြီးချုပ်တာဝန်ကုံဆုံးသွားတဲ့ရီရှိဆုနက်လုံခဲ့တဲ့2နာရီလောက်ကနှုတ်ဆက်စကားပြောခဲ့တဲ့နေရာမှာပဲသူ့ကိုထောက်ခံသူတွေကိုမင်ကွန်းပြောခဲ့တာဖြစ်ပါတယ်။ အခုလိုမင်းကမပြောခင်အချိန်မှန်ကလေးမှာတော့ဘရစ်တင်ဘုရင်တတိယမြောက်ချားစ်ကသူ့ကိုဘတ်ကင်ဟမ်နန်းတော်မှာတည်ထောင်အခမ်းအနားဖိတ်ကြားကျင်းပခဲ့ပြီးသူ့ကိုအစိုးရဖွဲ့ဖို့အတွက်တာဝန်ပေးခဲ့တာဖြစ်ပါတယ်။ဘရစ်တင်နိုင်ငံရဲ့ရွေးကောက်ပွဲမှာ Labour Party ကအမတ်နေရာ650ထဲမှာ410ရခဲ့ပြီးအမတ်နေရာ118နေရာသာရတဲ့ Conservative Party ကိုအနိုင်ရခဲ့တာလည်းဖြစ်ပါတယ်။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တင်းရင်ပြင်းနဲ့မြောက်ဝတီမြို့ကအွန်လိုင်းလိန်လယ်ခိုင်းမှာအထမအလုတ်ခိုင်းစီတာခန့်နေရတဲ့မော်ရိုကိုနိုင်ငံသား12ယောက်ကိုဇူလိုင်5ရက်နေ့မှာကယ်တင်နိုင်ခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။သူတို့အားလုံးဟာမြောက်ပြည်မြို့ကတရုတ်နိုင်ငံသားတွေကြီးကြပ်ပြီးလုပ်ကင်နေတဲ့အွန်လိုင်းလိင်လယ်ခိုင်းတွေမှာအထမခိုင်းစီတာကိုခံနေရတာဖြစ်ပြီးသူတို့လွတ်မြောက်ဖို့ထိုင်းနဲ့မော်ရိုကိုတန်ယုံတာဝန်ရှိသူတွေပူးပေါင်းပြီးလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်။ဒီလွတ်မြောက်လာတဲ့မော်ရိုကိုနိုင်ငံသားတွေဟာနှိမ့်ဆက်နှင်းပတ်မှုခံထားရပြီးမျက်နှာနဲ့လက်တွေမှာတော့ဒဏ်ရာတွေတွေ့ရတယ်လို့ထိုင်းနေကြဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကျေဆဲလာတဲ့ဒီမော်ရိုကိုနိုင်ငံသားအားလုံးကိုမဲဆောက်လူမှုကြီးကြပ်ရေးဌာနကိုပို့ဆောင်ခဲ့တယ်လို့အဲဒီကမှတဆင့်သူတို့ကိုဖွံ့ဖြိုးရေးနဲ့လုံခြုံရေးဆိုင်ရာစောင့်ရှောက်ရေးအဖွဲ့ကိုလွှဲပြောင်းပေးပြီးလူကုန်ကူးတာနဲ့အထမခိုင်းစေတာခံရမှုရှိမရှိထပ်ပြီးစစ်ဆေးနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဘက်ကအွန်လိုင်း call center ဂိုင်းမှာအတင်းကျပ်အခိုင်းအစီခံနေရတဲ့မော်ရိုကိုနိုင်ငံသားက150လောက်ရှိနေတယ်လို့ထိုင်းတွတ်တော်မှ9ရစီမန်ကပြောပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာနားမဲ့တနင်္လာနေ့မှာရုရှားကိုနှစ်ရက်ခီးစဉ်လာရောက်မှာဖြစ်ကြောင်းရုရှားအစိုးရကသတင်းထုတ်ပြန်ပါတယ်ဒါဟာအိန္ဒိယဝန်ကြီးချုပ်လာရောက်မဲ့နေ့ကိုပထမဆုံးတရားဝင်ထုတ်ပြန်တာလည်းဖြစ်ပါတယ်ရှေးခေတ်ကာလကလေးကရုရှားဟာအိန္ဒိယနဲ့ခိုင်မာတဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပြီး2022ယူကရိန်းကိုရုရှားကျူးကျော်စစ်စတင်ချိန်ကစပြီးအိန္ဒိယဟာရုရှားအတွက်အဓိကကုန်သွယ်ဘက်ဖြစ်လာပါတယ်။အမေရိကန်နဲ့မဟာမိတ်တွေကရုရှားပို့ကုန်တွေအနောက်နိုင်ငံဈေးကွက်မဝင်နိုင်အောင်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်လာတဲ့နောက်ပိုင်းရုရှားရဲ့ရေနံသဘောဝဓာတ်ငွေတွေအဓိကဝယ်ယူသူကတရုတ်နဲ့အိန္ဒိယဖြစ်လာပါတယ်။ဝန်ကြီးနရင်ဒရာမိုဒီလက်ထံမှာယူကရိန်းကိုဝင်သိမ်းတဲ့ရုရှားလုပ်ရက်ကိုအိန္ဒိယကအပြစ်တင်ရှုံ့ချတာမဟုတ်ဘဲငြင်းချမ်းစွာအပြေရှားဖို့လိုလားတယ်လို့သာပြောခဲ့တာပါ။ဒါပေမဲ့ရုရှားကအိန္ဒိယရဲ့အဓိကပြိုင်ဘက်တရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးထူထောင်လာခြင်းကစပြီးရုရှားအိန္ဒိယဆက်ဆံရေးတင်းမာမှုရှိလာတာပါအနောက်မဟာမိတ်တွေကိုဒဏ်ပြန်ထိုးနှက်ဖို့ရုရှားနဲ့တရုတ်တို့ဖွဲ့စည်းလိုက်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ရဲ့ခြေစပင်းနဲ့ထိပ်သီးအစည်းအဝေးကိုလည်းအိန္ဒိယဝန်ကြီးချုပ်မတက်ဖဲနေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကိုယ်တိုင်တက်ရောက်တဲ့ဒီကာဇက်စတန်မှာချင်းပါတဲ့နှစ်ပတ်လည်အစည်းအဝေးအတွက်သူ့နိုင်ငံခြားရေးဝန်ကြီးကိုပဲမိုရီကဆက်လွတ်ခဲ့တာဖြစ်ပါတယ်2024ဥရောပဖလား Euro 2024အမျိုးသားဘောလုံးပြိုင်ပွဲရဲ့ Quarter Final အဆင့်ပွဲစဉ်တွေမှာ Spain အသင်းက Ancient Germany အသင်းကို2-2နဲ့အနိုင်ရပြီးအချို့ဘောလုံးပွဲကိုအစောဆုံးတက်သွားနိုင်ပါပြီ Champion 3ချိန်စီနဲ့အများဆုံးဥရောပဖလားရထားတဲ့ Germany နဲ့ Spain နှစ်သင်းစလုံးဟာဘောလုံးပိုင်ဆိုင်မှုနဲ့ဂိုးကန်သွင်းခွင့်ရမှုတွေတိတ်မကွာချပဲအပြန်အလှန်ကစားခဲ့ကြတာပါမိနစ်90အတွင်းမှာတကိုးစီတည်းဖြစ်နေတဲ့အတွက်မိနစ်30ဆက်ပြီးကစားတာမှာတော့အချိန်ပိုပွဲပြီးခံနေ116မိနစ်ကြာမှာစပိန်ကွင်းလယ်လူမာရီနိုကအနိုင်ကိုသွင်းပါတယ်စပိန်ဟာပုံမှန်ပွဲချိန်ဒုတိယပိုင်း50မိနစ်မှာအိုမိုရဲ့သွင်းကိုနဲ့ဥဆောင်နိုင်ပါတယ်ဒါပေမဲ့အင်ဂျင်ဂျာမနီက89မိနစ်မှာခြေပါကူပြန်သွင်းနိုင်လို့တကိုးစီဖြစ်သွားပြီးပွဲကအချိန်ငယ်ရှိလာတာပါဒါပေမဲ့စပိန်ကအချိန်ပုံမှာနောက်ကျဂိုးနဲ့အနိုင်ယူခဲ့တဲ့အတွက်ဂျာမနီသင်းဟာကုမြေကိုပရိသတ်ရှေ့မှာရှုံးပွဲကြုံရပြီးပြိုင်ပွဲကနေထွက်သွားခဲ့ရပါတယ်။နောက်ထပ် quarter final တပွဲမှာလည်းနာမည်ကြီးတက်ရှင်မှုတွေဖြစ်တဲ့အမ်ဘာပေရဲ့ပြင်သစ်အသင်းနဲ့ဆီရော်နယ်ဒိုရဲ့ပေါ်တူဂီတွစ်ဆုံကြပေမဲ့နှစ်သင်းလုံးဂိုးမသွင်းနိုင်ခဲ့တဲ့အတွက်ပနော်တီအဆုံးဖြတ်ကန်ရမှာပြင်သစ်က5ဂိုး3ဂိုးနဲ့အနိုင်ရသွားတာပါ။
The Voice of America, VOA.
စနေနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါများ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကိုတော့ VOA Burmese Facebook နဲ့ YouTube ကတိုက်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုနိုင်ပါတယ်အခုတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲတရုတ်ခန်းကဏ္ဍသုံးသက်ချက်မတင်ဆက်ခင်မှာပထမဆုံးအနေနဲ့အိန္ဒိယကသတင်းတပုတ်နဲ့စတင်ပါမယ်အိန္ဒိယမဏိပူပြည်နယ်အင်ဖာထောင်ထဲမှာအခွင့်အရေးတချို့ရဖို့အစာငတ်ခံဆန္ဒပြနေကြတဲ့မြန်မာအကျဉ်းသားတွေဟာဂျမားရဲ့အခြေအနေကြောင့်သူတို့ရဲ့ဆန္ဒပြမှုကိုဗုဒ္ဓဦးနေမှာပဲရဆိုင်လိုက်ပါတယ်။ဒါဟာလက်တလော့အခြေအနေရဆုံးဖြတ်ရတာဖြစ်ပြီးတောင်းဆိုရတဲ့ရဖို့အတွက်တော့အစာငတ်ခံဆန္ဒထပ်ပြဖို့အစီအစဉ်ရှိကြောင်းသူတို့ကပြောပါတယ်။ဒီကြောင်းသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြပေးပါဦးမယ်။
လူရဲ့စီဗီထောင်ကပြန်မလွတ်လာသေးတဲ့အတွက်အစာငတ်ခံပြီးဆန္ဒပြတောင်းဆိုနေတဲ့အင်ဖာထောင်ထဲကမြန်မာအကျဉ်းသားတွေဟာကျမကြီးအခြေအနေတွေကြောင့်18ရက်ကြာတဲ့သူတို့ရဲ့အစာငတ်ခံတပိတ်ကိုရန်နာလိုက်ကြပါတယ်။နိုင်ငံသားဥပဒေနဲ့မဏိပူအစိုးရကသူတို့ကိုဖမ်းဆီးထောင်ချခဲ့တာဖြစ်ပြီးလူရဲ့စိတ်ပင်မဲ့ပြန်မလွတ်သေးတာကြောင့်အခုလိုဆန္ဒပြတာတွေဖြစ်ပေါ်ခဲ့တာပါ။အင်ဖာထောင်ထဲမှာမြန်မာအကျဉ်းသားကြားမ150ကျော်ရှိပြီးတချို့ဆိုရင်လူရဲ့စေပြီးတာတော့နှစ်နှစ်နီးပါထောင်ထဲမှာအဖမ်းခံရပါတယ်။ထောင်ချခံရကနေအမြန်ပြန်လွတ်ပေးဖို့အိန္ဒိယနယ်စပ်ကမြို့တစ်ခုခုမှာသူတို့နေထိုင်ခွင့်ရဖို့အဓိကတောင်းဆိုထားကြပါတယ်။အခုလိုအစာငတ်ခံတဲ့လူရဲ့ရန်နာလိုက်တာကယာယီဖြစ်ပြီးတောင်းဆိုချက်တွေကိုရရှိဖို့သူတို့ထပ်ပြီးတော့အစာငတ်ခံတပိတ်ထပ်လုပ်ဖို့ရှိကြောင်းလဲအကျဉ်းသားတွေကိုကူညီပေးနေသူတူကအခုလိုပြောပါတယ
်။ဟုတ်ပါရှင်။ဒါသူအပြတ်သွားလို့ဆက်တရအောင်ဖြစ်သွားတယ်ကဲ။ဒီဒီဆက်တရအောင်ဆိုရင်ဆက်တရအပြတ်ဖြစ်တယ်အပြတ်တော့ဒီရန်ချမ်းရတယ်လို့တောင်းလို့ဆုံးရှုံးလိုက်တယ်ဒီသူရဲ့တောက်စစ်တွေလိုက်ရောတာဘာမှမရှိဘူးအဲဒီဒီဥစ္စာကိုသူတို့နောက်ပိုင်းသူပြန်တော့နောက်ထပ်အလုပ်တွေဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိ
ုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်ဆိုင်နောက်ပိုင်းမှာ66ယောက်က18ရက်ကြာတဲ့အထိဆန္ဒပြတောင်းဆိုခဲ့ပါတယ်။ရေရှည်ဆန္ဒပြနိုင်ဖို့အတွက်နောက်ပိုင်းရက်တွေမှာထောင်တွင်းသူတို့စိုက်ပျိုးထားတဲ့သီးနှံတွေကိုစားသုံးခဲ့ကြတာပါ။ထောင်ဘက်ကတော့သူတို့အနေနဲ့ဒီလိုတောင်းဆိုချက်တွေကိုလိုက်လျောပေးနိုင်တဲ့အခွင့်အာဏာမရှိဘူးလို့လာရောက်ညှိနှိုင်းတဲ့ရက်ကပြောခဲ့ပါတယ်။ဒါပေမဲ့မြန်မာအကျဉ်းသားတွေအစာငတ်ခံပြီးတောင်းဆိုနေတဲ့ကိစ္စကိုပြည်내အစိုးရစီကိုတင်ပြထားတယ်လို့သူတို့ကပြောပါတယ်။အစိုးရရှိနေတယ်လို့ယူဆရတဲ့ရှိနေတချို့နဲ့ထောင်အာဏာပိုင်တွေကတော့အကျဉ်းသားတွေကိုမြန်မာတန်ရုံနဲ့ချိတ်ဆက်ပြီးမြန်မာနိုင်ငံဘက်ပြန်ဖို့အကြံပြုပါတယ်အကျဉ်းသားတွေဘက်ကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာသူတို့အတွက်စိုးရိမ်စရာဖြစ်လို့အဲ့ဒီနီလန်းကိုလက်မခံနိုင်ကြောင်းတုံ့ပြန်ခဲ့ကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြခဲ့တာပါဗျာအခုတော့မြန်မာအရေးသုံးသက်ချက်တပုတ်နဲ့ဆက်ပါမယ်တာဝန်ပြီးဆုံးလို့ပြန်လဲထွက်ခွာရမယ်တရုတ်သံတမန်ကြီးချန်ဟိုင်းဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌပချုံမူကြီးမဲအောင်လိုင်ကိုလာနှုတ်ဆက်ပြီးအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုအတွက်ကြိုတင်ပြင်ဆင်ဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့တယ်လို့မနေ့ကထုတ်ပြန်တဲ့စစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရန်ကုန်ကတရုတ်တန်ရုံရဲ့ကြေညာချက်ထဲမှာတော့တရုတ်မြန်မာဆက်ဆံရေးပုံမခိုင်မာစေဆွေးနွေးခဲ့ကြအောင်ရည်သားထားပါတယ်။စစ်ကောင်စီရဲ့2025ခုနှစ်ရွေးကောက်ပွဲလမ်းကြောင်းမှာတရုတ်ရဲ့အခမ်းအနားနဲ့ပတ်သက်လို့သုံးသက်ချက်တွေအကြောင်းကိုရန်ကုန်ကပေးပို့ထားတော့ကိုစော်မိုးကျော်ကတင်ဆက်ထားပါတယ်ခင်ဗျာ။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်ပြည်သူသမ္မတနိုင်ငံသားအမတ်ကြီးချန်ဟိုင်းတို့ဟာဇူလိုင်လ4ရက်နေ့မှာနေပြည်တော်မှာရှိတဲ့စစ်ကောင်စီဥက္ကဋ္ဌရုံးတန်တမန်ဆောင်ဧကန်းမှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံရမှာအထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့တဲ့အပြင်နေဆက်ဒေသတည်ငြိမ်အေဂျင်စီအတွက်ပူးပေါင်းဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့တယ်လို့ထုတ်ပြန်ကြမ်းပေါ်ဖော်ပြထားပါတယ်။အဲ့ဒီနောက်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးပြည်တွင်းငြိမ်းချမ်းရေးတွေမှာလည်းတရုတ်နိုင်ငံကကူညီဆောင်ရွက်ပေးနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစလို့ရှမ်းမြောက်ပိုင်းမှာတကြောပြန်စီရေးတင်းမာနေချိန်မှာတမရဟောင်းဦးသိန်းစင်ရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာပါ။အခုလဲတာဝန်ပြီးဆုံးလို့ပြန်လဲထွက်ခွာတော့မဲ့တရုတ်တန်အမတ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာရွေးကောက်ပွဲကိစ္စဆွေးနွေးတာကိုတရုတ်ကပြုလုပ်နေတာဖြစ်ပါတယ်။ဒါဟာအရင်စစ်အာဏာရှင်ဟောင်းဦးတန်းရွှေလန်းစင်အတိုင်းတရုတ်အကူအညီနဲ့ရွေးကောက်ပွဲလုပ်ပြီးစစ်ယူနီဖောင်းကနေပြောင်းပြီးအမေရိကန်ဒီမိုကရေစီအစိုးရတရားပေါ်ထွက်လာရေးဖြစ်လာနိုင်တယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့နိုင်ငံရေးလေးလာသုံးသပ်သူတူက VOA ကိုပြောပါတယ်
။ကျွန်မဟန် အရင်တော့ကသူတို့ဆွဲကင်နေကြပြောင်းစုကဘဝချုပ်ကင်နေမှုပမာကြီးစုတဲ့မှုကိုလက်ရှိပြီးတော့ဒီတိုင်းသားတော်လိုင်းတပ်ဖွဲ့တွေကိုဒီလိုကတော့စီဝါရေးလက်ထူတာပေါ့နော်ဘုလိုနိုင်ငံကြီးလက်ထူတာမျိုးလေလုပ်နိုင်လာကြအကြောင်းရှိတယ်ဒီစာမုံးသေးတယ်လည်းပတ်သက်နိုင်တယ်ဒီစင်းလို့ဟိုသုံးနေတယ်လို့ပြောနေကြတယ်တန်နေလဲစောစောတွေစောစောပိုင်းနေထိုးရတယ်လေကျွန်တော်ဒီချင်းလည်းလာနေလို့ရတယ်နိုင်ငံကြီးကလက်ထူပြီးတော့အာရာဒီနေကြီးကိုချက်ချိုးပူလာဘူးလမ်းကတော့အနည်းငယ်များတော့ရှိတယ်
တဖက်မှာလည်းတရုတ်အပါအဝင်အာဆီယံနဲ့နိုင်ငံတကာအစိုးရတချို့ကဘလို့ပဲအကြံပေးပါစေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရွေးချယ်မှုအပေါ်မှာပဲမူတည်တယ်လို့တရုတ်မြန်မာဆက်ဆံရေးအကဲခတ်ဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်နိုင်ငံကြီးကအနေနဲ့မင်းအောင်လှိုင်ကိုတရုတ်ကအားမခေါ်ခဲ့တဲ့ပြချခဲ့တဲ့အနေထားမရှိတဲ့ပြင်တန်းနိုင်ဆိုမင်းအောင်လှိုင်ကိုချောင်းနေတယ်တရုတ်အနေနဲ့အစီအစဉ်ပြောင်းနေတယ်ဆိုတာနော်ကျွန်တော်သဘောပေါက်ပါတယ်အခုချက်ချင်းမင်းအောင်လှိုင်ကိုထုတ်ကြပြီးအစားထုတ်ဖို့ဆိုတာမင်းအောင်လှိုင်သဘောမတူဘဲနဲ့ဘယ်လိုမှမဖြစ်နိုင်ပါဘူးစစ်ကောင်စီကအာဏာ300လုံးချုပ်ကင်ထားတယ်2008ဖွဲ့စည်းပုံကိုလည်းသူကတက်လက်ပြီးချုပ်ကင်ထားတယ်ဆိုတဲ့အခြေအနေအောက်မှာမင်းအောင်လှိုင်ကိုဘယ်သူကထုတ်ချနိုင်ပြီဒီအနေအထားကမင်းအောင်လှိုင်သဘောကျမှလားလေနော်မြောင်းလိုက်လက်ခံမှသာလေဖြစ်နေနေချင်းဖြစ်နိုင်ငံတကာကဘလို့ပဲသဘောတူညီသဘောချမှုတွေရှိရှိနော်ကျုပ်ပြည်နေနဲ့မြောင်းလိုက်ကိုမလိုလားတော့ညာလဲတကယ်လို့မြောင်းလိုက်သဘောမတူဘူးဆိုရင်ဦးသိန်းစိန်ကိုရာဇပလင်ပေါ်မှာတင်မှုဆိုတာလုံးဝဖြစ်နိုင်တဲ့အခြေအနေရှိပါဘူး
တပတ်မှလည်းဇွန်လ25ရက်နေ့ကစတင်ခဲ့တဲ့2029စစ်စင်ရေးဒုတိယပိုင်းမှာညီနောင်မဟာမိတ်၃ဘက်နဲ့ຫນွေဦးတော်လှန်ရေးလက်နက်ကင်တပ်တွေပူးပေါင်းပြီးနယ်မြေသိမ်းစစ်စင်ရေးတွေအရှိန်အဟုန်နဲ့စတင်နေပါတယ်။အာဏာသိမ်းစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲလမ်းကြောင်းကိုစုပ်ကင်ထားသလိုမကြသေးခင်လပိုင်းအတွင်းမှာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်က2025ခုနှစ်ထဲမှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပါတယ်။အဲ့ဒီလိုရွေးကောက်ပွဲလုပ်တဲ့နေရာမှာစစ်ကောင်စီချပြထားတဲ့ပထမအခင်းအကျင်းကတော့မတည်ငြိမ်တဲ့ဒေသတွေကိုခြံထားပြီးတည်ငြိမ်တဲ့ဒေသတွေမှာပဲရွေးကောက်ပွဲကျင်းပဖို့နဲ့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပဖို့ဖြစ်ပါတယ်။စကိုင်းတိုင်းမကွေးတိုင်းမြောက်ဖက်နေရာတချို့ရှမ်းပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်၊ပဲခူးတိုင်းအရှေ့တန်းတနင်္သာရီတိုင်းဒေသအတွင်းမှာနေရာအနည်းငယ်ကိုခြံလှပ်ပြီးတန်နီယာရီမှာရွေးကောက်ပွဲလုပ်ဖို့စစ်ကောင်စီဥက္ကဋ္ဌကတင်ပြခဲ့တာရှိပါတယ်။တာဝန်ကပြီးဆုံးပြီးတော့တရုတ်တန်မတ်ကြီးချန်ဟိုင်းဟာစစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးဦးတန်းဆွေနဲ့ဇူလိုင်လ4ရက်နေ့ကနေပြည်တော်မှာတီးခြားတွေ့ဆုံခဲ့ပြီးနှစ်နိုင်ငံအကြားရှင်ရန်ဆွဲဆွေမျိုးပေါက်ဖော်ချစ်ချည်ရေးရင်းနှီးမှုခိုင်မာစေရေးဒေတာတွင်းနဲ့နိုင်ငံတကာမျက်နှာစာမှာအထူးသဖြင့်အာဆီယံနဲ့ကုလသမဂ္ဂမှာပုံမနီးကပ်စွာပူးပေါင်းဆောင်ရွက်ရေးနေဇတ်ဒေတာတလျှောက်ငင်းချမ်းရေးနဲ့တင်းငင်းရေးကိစ္စတွေဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။2019ခုနှစ်ဇွန်လကနေ2024ခုနှစ်ဇူလိုင်လအထိတာဝန်ထမ်းဆောင်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးချန်ဟိုင်းဟာပြီးခဲ့တဲ့ဧပြီလကလည်းနေပြီးတော့6လုံးတန်းမှနေထိုင်တဲ့စစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးအငိမ့်သာဦးတန်းရွှေအပါအဝင်သမ္မတဟောင်းဦးသိန်းစိန်တို့ကိုသွားရောက်တွေ့ဆုံခဲ့ပါတယ်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA ရဲ့စနေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်အောင်ပါ။ဦးကျော်စံတာကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြထားပါတယ်။
ဟုတ်ကဲ့ကုရဝါပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့2029စစ်စင်ကိုပဂရီအစီတိုင်းချုပ်မြင်သုံးသပ်ခြင်းစစ်ဆရာမှခီးအတွက်ဘယ်လိုစဉ်းစားနေရယူသင့်တယ်လဲဒီညမှာနိုင်ငံတကာရဲ့အထောက်အပံ့ကဘယ်လောက်အရေးကြီးတယ်လဲဆိုတာတွေဖြစ်ပါတယ်အဲ့ဒီနေရာမှာပထမဆုံးပြောပြလိုတဲ့အကြောင်းအရာကတော့ပူတင်မြန်မာ1027 in realist perspective မြန်မာနိုင်ငံရဲ့2029စစ်စင်ကိုအစီအတိုင်းချုပ်မြင်ခြင်းဆိုတဲ့ကောင်းစဉ်နဲ့David Scott Mathias ဆင်းသုံးတဲ့ဖြစ်ပါတယ် asiatimes.com ကတွန်းလို့ပြောပြမှာပါခင်ဗျာလက်ဆက်2029စစ်စင်ရေးစစ်လက်ကြံမြင်လာတဲ့အခါပြန်လဲသုံးသပ်ပြီးသင်ခန်းစာနဲ့သတိပြုစရာတွေရှိတယ်လို့ဖော်ပြထားပါတယ် ထူးစီအတွက်အချင်းချင်းညှိနှိုင်းပြီးစိုးစိုးစိတ်စိတ်နဲ့ကာလတာရှည်စီစဉ်နိုင်ခဲ့တာဟာညီနောင်သုံးဘွဲ့ရဲ့အမွန်နဲ့သင်္ကန်းသာဖြစ်တယ်ညီနောင်သုံးဘွဲ့နဲ့အေးဟာကြံဖတ်ရင်းနဲ့ဆမ်းမြောက်မှာဒေသအချုပ်ထွေးမရှိတာ ဒီညမှာတရုတ်အနေနဲ့လဲအဲဒီဒါကကြပ်ချန်လို့ရတွေကိုစီလင်းပစ်ချင်နေတဲ့အတွက်ဒါလည်းကံကောင်းမှုတရားဖြစ်ပါတယ်တဖက်မှာလဲအန်ယူဒီဟာပုံမပြသားတဲ့ခေါင်းဆောင်မှုကိုမရယူခံတဲ့အတွက်ဝေဖန်ခံရရလဲရှိတယ်ကောလင်းကိုသိနေနေရမှာပါဝင်ခဲ့ပေမဲ့စစ်ကောင်စီကဒီဒါကိုပြန်သိမ်းပိုက်သွားပြီဖြစ်တယ်လို့လဲဆိုပါတယ်နောက်သတိထားစရာအချက်ကတော့သိမ်းပိုက်နယ်မြေတွေကိုစီမံအုပ်ချုပ်နိုင်ရေ ကရင်ကချင်းဒေသတချို့ဟာသူ့ခေါ်သဘောအထုမှုအောက်မှာရှိနေခဲ့ဘူးပဲမဲ့အခုခါသိမ့်ပိုက်နယ်မြေကစိတ်ကျပြန့်လာပြီးဥင်ဆုံပြည်သူတွေလည်းသုံးသန်းလောက်တောင်ရှိနေပြီလို့ခမန်းချက်တချို့ကဖော်ပြပါသေးတယ်။နောက်ဆုံးသတိထားမယ့်ချက်ကတော့ intergroup tension လို့ခေါ်တဲ့အုပ်စုအချင်းချင်းအကြာတင်းမာမှုတွေပဲဖြစ်တဲ့ဆိုပြီးအထူးသဖြင့်ဆံမြောက်မှာဖြစ်နေတဲ့နေမြေဆိုင်ရာအငင်းပွားတင်းမာမှုတွေကိုထောက်ပြထားပါတယ်။ဒီတင်းမာပုတ်တိုက်မှုတွေကိုမဖြစ်ရှင်းနိုင်ရင်စီကောင်စီကိုတော်လှန်နေတဲ့တိုက်ပွဲဟာအယုံပြောင်းသွားနိုင်တယ်လို့ဒေးဗစ်မက်ဇက်စင်ကဆိုပါတယ်။နောက်ဆုံးအနေနဲ့ကတော့20 20ခရင်းနဲ့ပတ်သက်ပြီးမှန်မှန်ယဉ်ယဉ်ခမှန်းပြောဆိုချက်တွေကိုလည်းသတိထားရမှာဖြစ်တဲ့သုံးသက်စုတော်တော်များများကစီကောင်စီကမကြမီပဲကြာဆုံးပြီးတနိုင်ငံလုံးသူတို့စီရေးပြူလဲတော့မယ်လို့ပြောဆိုနေကြတာဖြစ်တဲ့ရန်တက်တက်ကြွကြွမှန်းပြောဆိုတာတဲ့သတိထားပြီးရိုးရိုးသားသားသုံးသက်ခြင်းဒီသားလျင်ဒီစီကိုတိတိကျကျစုမြင်နိုင်ပြီးအောင်ပွဲစီဥတည်နိုင်မှာဖြစ်တယ်။တစ်ဆယ်28စစ်စင်ရနောက်တစ်ဆင့်တလှမ်းလာပြီးဖြစ်တယ်။ခေါင်းဆောင်တွေပြူဟာချမှတ်သူတွေအနေနဲ့ဖြစ်ဆက်ရမယ့်တိုက်ပွဲအတွက်သတိနဲ့ရှောက်လှမ်းရလိမ့်မယ်လို့ဆောမရှင်ဒေးဗစ်မီဒီယာစင်ကရည်သားထားတာဖြစ်ပါရဲ့ခင်ဗျာ။ We celebrate new challenges ahead as Myanmar's spring revolution enters next step.နောက်တစ်ဆင့်တလှမ်းလာတဲ့ new dawn ရဲ့အတွက်စင်ခေါ်မှုအစဉ်များဆွဲခေါင်းစဉ်နဲ့ရုရှိကဆိုင်းနိုင်ရဲ့သုံးသပ်ချက်ကိုလည်း modern diplomacy.eu ကထုတ်လုပ်ဖော်ပြလိုပါတယ်။ဆက်ဖြစ်နေတဲ့ new dawn ရဲ့ဟာစစ်ကောင်စီကိုထူးထူးခြားခြားဆန့်ကျင်ဦးတွားမှုကျေပြန့်လာတဲ့ dawn ရဲ့အင်အားစုတွေဟာအရေးကြီးတဲ့ဒဏ်ပြအများပြားကိုသိမ့်ပိုက်နိုင်ကြပြီဖြစ်တဲ့ဆိုပြီးတော့ဗိုလ်ချုပ်အောင်ဆန်းလူကြံဆန်းရတာဟာခေတ်သစ်မြန်မာနိုင်ငံသမိုင်းအချိုးအခွေးတစ်ခုဖြစ်သွားပြီး1948လွတ်လပ်ရလာခဲ့ပေမဲ့လူမျိုးစုပုံမှန်မှုတွေအချင်းချင်းပြစ်ပခါတွေကြုံတွေ့လာခဲ့ရပြီးနောက်1962မှာဗိုလ်ချုပ်နေဝင်အနာသိမ်းဖို့လမ်းပွင့်သွားခဲ့တယ်အဲဒီအချိန်ကစပြီးဆီယနာရှင်လောက်မှာဆွေးစုနှစ်တွေနဲ့ကြီးပြီးကြောက်ရွံ့နေခဲ့တယ်နိုင်ငံကနဲ့ပြည်တွင်းဖိအားတွေကြောင့် 2008 မှာဖွဲ့စည်းပုံဒီနဲ့ဒီမိုကရေစီလမ်းပြမြေပုံဆရာဟုစစ်တပ်ကစတင်ခဲ့ပေမဲ့ပါတီစုံစနစ်အသိမ်းပြပြုံကလွယ်ပြီးစစ်တပ်ကြီးစုံမှုပဲဆက်လက်တည်မြောက်လုပ်ထားခြင်းဖြစ်တဲ့2020ပြည့်ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်အန်ဒီကပြတ်သက်နိုင်တာကိုအသိမှတ်မပြုဘဲ27 February တနေ့မှာအနာသိမ်းယူခဲ့ပြန်တဲ့စသဖြင့်အချင်းယုံနောက်ကြောင်းပြန်ထားပါတယ်ဆက်လက်ပြီးအနာသိမ်းခံရတဲ့လွှတ်တော်အမတ်တချို့ဖွဲ့စည်းတဲ့ NUG ဟာ PDF ရဲ့တိုင်းရင်းသားအင်အားစုတွေနဲ့မဟာမိတ်ဖွဲ့ပြီးစစ်ကောင်စီကိုစိန်ခေါ်တယ်အလုံးရဲ့ရင်ပန်းချက်ကတော့ဆီယနာချင်းစနစ်တိုက်ဖြည့်ရေးဖက်ဒရယ်ဒီမိုကရေစီပြောင်းစုတည်ထောင်ရေးဆိုတာဖြစ်တယ်။ဒါပေမဲ့ဆီယနာချင်းကြီးစုမှုလက်အောက်မှာတာရှင်နေခဲ့ရတဲ့အတွက်ဗဟုထုတ်ပိုင်မှုကိုဆော့ချဖို့နဲ့ဒီမိုကရေစီဖြစ်စဉ်အကန့်အသတ်တွေဖြစ်ပေါ်နေခြင်းလူမျိုးစုတွေအကြတင်းမာမှုတွေပဋိပက္ခတွေလည်းဖြစ်ပွားနေခဲ့တယ်လို့ဆိုပါရယ်။အခုခါတိုက်ပွဲဟာစိတ်ပြင်းထန်လာတယ်။အစီအပြောက်ဖန်ဆီးစင်းတွေလည်းအများပြားရှိတယ်ဆိုတာအကိုကနဲ့တကွဖော်ပြပါရယ်။တိုင်းပြည်ဒုက္ခနိုင်ငံဆိုရက်ခမန်းပြောဆိုချက်တွေနဲ့ပတ်သက်ပြီး NUG တော်ခွင့်ရတယောက်ဖြစ်တဲ့နေဖုံးလကတော့မတူကွဲပြားတဲ့အုပ်စုရဲ့ညီညွတ်မှုကိုခွန်အားဖြင့်ယူဆကြောင်းတုံ့ပြန်ခဲ့ပါတယ်စစ်ကောင်စီကတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေဟာသူတို့ဘက်မှပါနေသူပြောဆိုနေပေမဲ့နိုင်ငံရေးစီးရေးခိုင်မာတဲ့ဘယ်တိုင်းရင်းသားအင်အားစုကမှသူတို့ဘက်မှမပါဘူးလို့လည်းဖော်ပြထားပါတယ်စစ်ကောင်စီကတော့2025မှာရွေးကောက်ပွဲကျင်းပမယ်ဆိုပေမဲ့အရေးကြီးတဲ့အဓိကနိုင်ငံရေးပါတီတွေဖြတ်သိမ်းခံထားရပြီးမှတ်ပုံတင်ရေးသမ္မတချက်စည်းကမ်းတွေကိုမတိုက်လို့မှတ်ပုံမတင်တဲ့ပါတီတွေလည်းရှိနေပါတယ် တိုင်းပြည်စည်းဝါးရေးကလည်းချိနဲ့နေတယ်ငွေကြေးဖောင်းပွားစာနာရေးခါမှဖူလုံးစင်းရဲနံပါတ်မှုနဲ့ဆိုင်အဓိကဝန်ဆောင်မှုနဲ့အခြေခံအဆောက်အအုံတွေကရပ်တန့်နေတယ်စာနာမှုအကြက်တဲ့လူနေမှုခက်ခဲတွေကြီးမားလာတယ်လူဝန်ဆက်ရှိတဲ့သမားချောက်သန်းဟာစာနာမှုအကူအညီလိုအပ်နေပြီးနှစ်သက်သမားခုနှစ်သန်းဟာပြည်တွင်းမှာအိုးအိမ်စွန့်ထွက်ပြေးနေရတယ်လို့ထောက်ထားရတဲ့တကွာဖော်ပြထားပါတယ်တိုက်ပွ suyin sikang sne pupang sangye me sa zuru ne taya ti dwe sa sambi lo sambo lo ade lo en yu yu ne taya da ya zuri ya wa pyo su ni ja jau sama singa yi da sum ta fa wa fya international action urgently needed nangan ra ye yu sangye mu che chen lo ane jin suya gong zin ne ISPnews.net ma yi da tha du da ro Andrew Furman phit par de sit kaung si ha anadin ya lwe lwe ku ku au myin lein mae lo myo lein ga ma phit pin mae democracy thauk khan du re niya anan tha jwa bi sit da phin nei mu ko kala ta si twun hlan la de lu myo su re ne pu paung taw ja de sit da ha sit da pya pya thaun nei chi le na cha di che de ma sit kaung si ha sit mu ma tha mne ya main thauk la ro lu nge a mya pya thwe pye tin chaung ja de အဲဒီမှာနိုင်ငံမဲ့မွတ်စလင်တွေဖြစ်ကြတဲ့ရိုဟင်ဂျာတွေကိုလည်းသူတို့အပေါ်ဂျင်နိုဆိုက်ပြုလုပ်ခဲ့တဲ့စစ်တပ်ကလည်းအတင်းအဓမ္မစီမှုချမ်းခိုင်းနေတယ်လို့ဆိုပါတယ်ပြည်တွင်းစာနာမှုအကြတဲ့ကြီးထွားနေချိန်ကျေးဇူးကူညီအဖွဲ့တွေကြိုးပမ်းအထောက်အကူနေကြပေမဲ့စစ်ကောင်စီရဲ့ပိတ်ဆို့ဟန်တာမှုကြောင့်ခရီးမပေါက်နိုင်ဘူးဒီအချိန်တည်းမှာနိုင်ငံတကာကလေးလေးရှိထားတဲ့ဆိုပ ကျွန်တော်တို့ကလည်းကလာသမဂ္ဂလူခွင့်အခြေအကျဖော်တာထုတ်ခပ်ပြောကြခုကဖော်ပြပါရစေ။စစ်တပ်ရှင်းလင်းသွားဖို့ဆိုတာလုံးဝစီကြမှုမရှိသေးဘူး။စိုးစုံဖြစ်လာနိုင်တာကအချင်းနေပုံမဆုံးထွေးပြီးတော့တိုက်ပွဲဖြစ်လာမယ်။ပုံမဆုံးရပြီးရဆက်ကြံကြတဲ့ခေါင်းဆောင်တွေပေါ်ထွက်လာနိုင်ရဲ့။ဆိုတော့ဒီအချင်းနေမျိုးမှာပြတ်သားတဲ့အပြောင်းအလဲကိုတကယ်ဖြစ်စေနိုင်မယ့်အရာတစ်ခုကတော့ အဓိကအဖြစ်အရသာတွေပေါ်လေယောင်းနဲ့တိုက်ခိုက်နေတဲ့ဂျက်လေယာဉ်တွေအတွက်လုံစာစီဖြတ်တော်ရေးပဲဖြစ်တယ်။ဒီအတွက်ပြီးခဲ့တဲ့ဧပြီလတုန်းကကလောသမဂ္ဂလူခွင့်ကောင်စီ UNHRC ကစုံဖြတ်ချက်ချခဲ့တယ်။နိုင်ငံတကာကဒါကိုလိုက်နာအကောင့်ထဲဖော်ရမှာဖြစ်တယ်လို့လည်းဆိုထားပါတယ်။ဖိနစ်တဲ့အစိုးရတွေဖြစ်ကြတဲ့တရုတ်၊အိန္ဒိယနဲ့ရုရှားအစိုးရတို့ဟာစစ်ကောင်စီကိုလက်နက်တွေပျော် ြန်မာချမှတ်ခဲ့ပေမဲ့စိတ်နှောင့်နှေးနေပြီး UNHRC ရဲ့တောင်းဆိုချက်အများကြီးယုံနေတယ်လို့ဆိုပါရဲအဲ့ဒီထဲမှာအဆိုရဆုံးကတော့အာဆီယံရဲ့တုံ့ပြန်မှုပဲဖြစ်တယ်အခြေအနေမှန်တဲ့အရက်ဘက်အဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကိုလည်းလေးလူရှုထားတယ်အာဆီယံရဲ့အားနည်းချက်ဟာစစ်ကောင်စီအတွက်အခွင့်စာစီတယ်အာဆီယံအထူးဆန်ရောက်လာပြီးမကြာခင်မှာပဲစစ်မှုမထမ်းမနေရဥပဒေစုပြီးစစ်ကောင်စီကလိုလိုက်တာပဲဖြစ်တယ်။ရိုဟင်ဂျာမူဆင်တွေကိုအကာအကွယ်ပေးဖို့ ICJ ခေါ်နိုင်ငံကတရားရုံးကအမိန့်ပေးခဲ့တာမလိုက်နာခဲ့တဲ့စစ်ကောင်စီကိုအခုကျူးလွန်နေတဲ့ပြစ်မှုတွေအတွက် ICC International Criminal Court နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးမှာစီရင်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကအနာအနှင်းသင့်တယ်လို့လည်းဆိုထားပါတယ်။စစ်ကောင်စီပေါ်အရေးယူဖို့ညှင်းဆန်နေတဲ့တရုတ်ရုရှားတို့ကလည်းလူခွင်ရင်းနဲ့ဒေသတည်ငြိမ်ရေးကိုငက်ွက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆောင်ရွက်ချက်တွေကိုမပိတ်ပင်သင့်တော့ဘူးလို့ဆန်ပါရှင်အန်ဒရူးဖာမင်းကရေးသားထားပါခင်ဗျာ။ Good work တက္ကသိုလ်ဘက်ဖြစ်ပါရခင်ဗျာ။နောက်တစ်ပတ်မှာဘယ်လိုများသုံးသရကြအောင်လဲဆိုတာကျွန်တော်ဆောင်ရွက်လိုက်ကြပါစေ။အားလုံးကိုကျေးဇူးတင်ပါတယ်။
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါရဲ့ရှင
် VOA ရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုရဲဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်အဲဒီကိုစာရေးသားပေးပို့နိုင်ပါတယ်ဗျာဒါမှမဟုတ်လဲ VOA ရဲ့ Facebook Messenger ကနေစာရေးသားနိုင်ပါတယ်ဗျာသတ်တရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီသတ်တဆောင်တဲ့ American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်မီမှာမျိုးသမီးကဏ္ဍနဲ့စတင်ပါမယ်တခွဲကန်းပညာမှာငငယ်တွေကစိတ်ဝင်စားကြတာကြောင့် American ပြည်ထောင်စုကိုရောက်လာချိန်မှာလဲတခွဲကန်းပညာရှင်တယောက်ဖြစ်အောင်အားထုတ်ချိုးပန်းခဲ့ပြီးတစ်ချိန်တည်းမှာလဲဒီပညာရဲ့ကိုစိတ်ဝင်စားတဲ့မြန်မာနိုင်ငံကလူငယ်တွေကိုလမ်းညွှန်တင်နန်းပေးတာတွေလုပ်နေတယ်လို့ Florida ပြည်နယ် Fort Myers မြို့မှာနေထိုင်တဲ့ Matt Phu ဆိုးသွယ်ကပြောပါတယ်သူရဲ့ဖက်သက်မှုအတွေ့အကြုံချို့ကို Mac Computer တွေကမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ညာ
မင်္ဂလာပါမဖြူဆိုးသွယ်ရှင်ပြည်ဝင်မျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါ
โอเคပါရှင်မက်ဖြူဆိုးသွယ်ကဒါအခုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာဟိုဒီမှာတော့ lab coordinator ခေါ်တာပေါ့နော်မြန်မာလိုဆိုရင်တော့တက်ခွဲခံတာဝန်ခံတယောက်လို့ပြောရမယ်ဖြစ်ပါတယ်ဆိုတော့အဲ့ဒီမှာအခုအလုပ်လုပ်နေတဲ့သူတယောက်ဖြစ်တယ်ဆိုတော့ဟိုမြန်မာနိုင်ငံကနေရောက်လာပြီးတော့မှဒီနိုင်ငံမှာဒီကိုနှစ်သက်တဲ့ကိုလုပ်ချင်တဲ့အလုပ်တစ်ခုကိုလုပ်ဖို့အတွက်ကြိုးစားနေတဲ့အခုဆိုလို့ရှင် lab coordinator အနေနဲ့လုပ်နေရလို့လည်းသိရတယ်လी
ဆိုတော့
ဒီအလုတ်ကကိုဘဝမှာကိုဖြစ်ချင်းခဲ့တဲ့အလုတ်လားအမေရိကန်ပြည်တော်စုမှာအခုလိုဒီလိုမျိုးအလုတ်ပြုရဖို့အတွက်ဘာကြီးကြိုးပမ်းခဲ့ရလဲရှင
့်ဟုတ်ကဲ့ဟောညီမ22မှာမြန်မာနိုင်ငံမှာ medical lab technologist ဝင်နေဝင်ရတယ်ဝင်ရတဲ့အခါကျတော့ညီမအနေနဲ့ကဒီ career ကိုအိမ်ကတော့ prefer လုပ်ထားရင်ကျောင်းပြီးတော့ဆယ်တန်းအောင်တဲ့အချိန်မှာစိတ်ဝင်စားရတယ်ဝင်ခဲ့တယ်ဒါပေမဲ့စပြီးလုပ်တဲ့အချိန်ကနေခုချိန်တည်းတော့ဒါကျွန်မရဲ့ favorite job လဲပြောလို့ရတယ်ကျွန်မဒီကျောင်းကြီးတက်ရင်းနဲ့ဒီအလုပ်ထဲမှာလုပ်ရင်းနဲ့ကိုယ့်ရဲ့ dream job ကိုကိုလိုချင်တဲ့နေရာရရအောင်ဟိုလက်လျှောက်နိုင်ရတဲ့အတွက်လဲဒါကျွန်မကိုယ်မကြည့်နေတယ်ပေါ့နော်အဲ့လိုမျိုးဟုတ
်အမေရိကန်ဟိုတဲချိန်မှာဆက်ရောက်ပြီးတော့ဒီအလုပ်ကိုတဲအချိန်မှာဆက်လုပ်ဖြစ်တာလေးလဲပြောပြပါဦ
းဟုတ်ကျွန်မအမေရိကန်ကိုဆက်ရောက်တာ2015ခုနှစ်ပြီးရဲ့အခါကျတော့ကျွန်မလက်နဲ့ဆိုင်တဲ့ကျောင်းမှပြန်တက်တယ်ပြီးတဲ့အခါကျွန်မအဲ့ဒီကျောင်းတက်နေရင်လည်းအမေရိကန်မှာရှိတဲ့ laboratory technologist exam ကိုကျွန်မအောင်တယ်ဆိုတဲ့အခါကျတော့ကျွန်မ2016ကနေအခုချိန်တက်တီ2024ဒီလုံးလုံးလာတဲ့အချိန်မှာအလုံးကတော့ lab career တစ်ခုထဲမှာပဲကျွန်မ position အမျိုးမျိုးနဲ့တော့လုံးလုံးလာခဲ့တယ်ပေါ့လေဟုတ
်ဆိုတော့အခုဒီပြောတဲ့ဒီတက်ခွဲကမ်းမှာတာဝန်ခံတယောက်ဖြစ်ပူကြတော့ဒါသူနဲ့သက်ဆိုင်တဲ့ဘွဲတစ်ခုကိုအရင်ယူခဲ့ရတာပေါ့နော်ဒီမှာတက်တဲ့အချိန်မှာကြောင်းရင်တက်ရတာလားကြောင်းတက်ရင်လည်းအလုပ်လုပ်တာလားဘယ်လိုဖြတ်တန်းခဲ့လဲ
ကြောင်းတက်တယ်ဒါပေမဲ့ international student ဆိုတဲ့အခါကျတော့သူတို့ရဲ့အလုပ်လုပ်တဲ့အချိန်က limited ဖြစ်တယ်နောက်တစ်ခုကျတော့ဗာလဲဆိုတော့ကျမကကြောင်းပြီးလို့ရှိရင်ဒီနိုင်ငံမှာက lab technology ဆာမေးပွဲအောင်မှအလုပ်လုပ်လို့ရတယ်ဆိုတဲ့အခါကျတော့ကျမရဲ့ focus ကကြောင်းတက်တယ်ဆာမွေးအောင်မှအဓိကပြီးလို့ရှိရင်ကြောင်းပြီးလာနဲ့ကျမအလုပ်ဝင်ရမယ်ဆိုတဲ့ရည်ရွယ်ချက်ပေါ့နော်ဟုတ်
ကျောကမြန်မာနိုင်ငံမှာလည်းဒီတက်ခွဲခန့်နဲ့ပတ်သက်တဲ့အလုပ်တွေတော့လုပ်ခဲ့တာမှန်တယ်ဒါပေမဲ့ဒီနိုင်ငံမှာလုပ်တဲ့အခါမှာတော့မြန်မာနိုင်ငံမှာနဲ့မတူဘဲနဲ့ဒီမှာပြန်ပြီးတော့ပြန်ဆတဲ့ပုံစံမျိုးရှိလားဟိုမှာသင်ကြားမှုကဆလို့အကြောင်းပြန်တက်ရတာဆလို့ပေါ့နော်ဒါမှမဟုတ်လို့ရှိရင်ကိုမြန်မာနိုင်ငံမှာလည်းဒီလုပ်ပဲလုပ်ခဲ့ရကြမှာဒီမှာလွယ်လွယ်ကူကူပဲဒါကိုဆက်လုပ်နိုင်တယ်လို့ပြောလို့ရလားဒါမှမဟုတ်ကိုဘာတွေဖြတ်သန်းခဲ့ရသေးလဲရှင
်ဟုတ်အဓိကအလုပ်ပိုင်းဆိုင်ရာမှာကျမတို့Asian နေလို့ပြောရမယ်ဒါမှမဟုတ်ဗမာပြည်သားတွေကအလုပ်လုပ်တတ်ကြတယ်ဒါပေမဲ့ဘာသာစကားအခက်အခဲရှိရယ်ပြီးတော့နည်းနည်းလေးကိုကိုကိုတောက်ဖြစ်တယ်အဲ့အခါကျတော့ကျမတို့ကအဓိက confidence ရှိရှိအလုပ်လုပ်မယ်ဆိုရင်ဘာသာစကားကလည်းအတူတူတန်တူပြောနိုင်အောင်ပဲပေါ့နော်ပြီးတော့နောက်တစ်ခုကျတော့ကျမတို့ဒီနိုင်ငံမှာတခုမတူတဲ့အချက်ကဥပမာ policy ရပေါ့နော်ဈေးရုံမှာလူနာတွေဝင်လာတယ်ဆိုရင်အမှားချက်စီရူရောက်မယ်ဖြစ်ဖြစ်ဈေးရုံကပိုရဖြစ်ဖြစ်တခွဲခန်းနဲ့ဆိုင်တဲ့သွေးစစ်တဲ့အဖြစ်ဒီ specimen စစ်တဲ့အဖြစ် within 1 hour မှာဖြည့်ထွက်ရတယ်။အဲ့ဒီအခါမှာလူငါတွေရောဥမာ critical result ပေါ့ဥမာ glucose တွေအရင် high နေတာရော potassium တွေအရင်များနေတာဆိုကျမတို့ကဆရာဝန်ကိုဖုန်းခေါ်ပေးရတယ်။အဲ့တော့ဒီလိုစကားပြောတဲ့အချိန်မှာ ကိုကလည်း rush ဖြစ်နေတဲ့အလုပ်တွေများတယ်။ဆရာဝန်တွေဆိုတာလည်း rush ဖြစ်တဲ့အလုပ်များ။အဲ့တော့ short to the point ကိုလည်းပြောနိုင်ရတယ်။ကိုပြောတဲ့စကားကိုလည်းနားလည်ရတယ်။ပြီးရင်တခွက်ကန်းနဲ့မှအလုပ်လုပ်တဲ့ဆိုဆက်တွေအများကြီးနဲ့လုပ်လို့ရတယ်။အဲ့ဒီခါကျတော့ဆက်ပြက်ထားလို့ engineer ခေါ်ရတာလို့ဆိုလို့ရှိရင်သူတို့ကအရင်မလာခင်ကိုကအရင် troubleshoot လုပ်ရတယ်။အဲ့ဒီအချိန်မှာလိုအပ်ဆုံးကတော့ဘာသာစကားပေါ့နော်။ဟုတ်ဟုတ်ဘာသာစကား challenge ကတော့တော်တော်လေးရှိတယ်ဟုတ်
ဆိုတော့မြန်မာနိုင်ငံမှာနဲ့မတူတာကဒီမှာဒီပညာတွေကလည်းအရန်လိုက်ရတယ်လေနော်ဒီပညာတွေကသိရတယ်ဘာသာစကားကိုလည်းသိအောင်လုပ်ရတယ်အပြင်ကိုစက်တက်ပြောဆိုတဲ့အခါမှာလည်းဒါလှိမ့်လိမ့်မြန်မြန်နဲ့ထိထိရောက်ရောက်နဲ့ဘယ်အချိန်မှာဘာပြောရမလဲထိထိရောက်ရောက်နဲ့တော့ရတာဆိုတော့နည်းနည်းတော့စိတ်ဖို့မှုမြန်မာပြည်မှာလောက်ရတာပဲဆိုင်တော့စိတ်ဖို့မှုပုံများမယ်လို့တော့ထင်တယ်ကိုရောဘလို့နှိုက်ရှင်မိလဲ
ဘလို့နှိုက်ရှင်မိလဲဆိုတဲ့အခါကျအလုံးလုံးရတာကအရန်တော့မကွာဒါပေမဲ့အလုံးမကွာဘူးဆိုပေမဲ့လေဗမာပြည်မှာအခုအပြင်စီကန်းကြီးဘာတွေမှာဆိုရင်ဒီပညာတိုးတက်နေပြီဒါပေမဲ့အရန်ကြီးတော့ 100% ဖတ်သူမကြောက်ဘောဒါပေမဲ့ဒီနိုင်ငံ train လိုက်ရအဓိကဘာတွေလဲဆိုဒီမှာသတိထားရတာတွေအပြင်ကိုကျမတို့က rules တွေ regulation တွေနဲ့တွားတာအမကျမဒီ result တစ်ခုအဖြေထုတ်လိုက်အဲ့ဒါကကျမရဲ့ license နဲ့ဆက်ဆက်တယ်ကျမဒီဟာတစ်ခုခုအဖြေမှားထုတ်မိရင်ရောက်ရောက်ကလည်းပို့လို့ရှိရင်ကျမ license ကိုထိခိုက်တယ် license ထိခိုက်လို့ license အော် report လောက်ခံရတယ်ဆိုလို့ရှိရင်ကျမလို့မရတော့ဒီနိုင်ငံမှာအဲ့ဒါကမကျေနပ်တဲ့ patient မကျေနပ်တဲ့ဆရာဝန်မကျေနပ်တဲ့ healthcare provider က report ပို့လို့ရှိရင်ကျမတို့မှာအဲ့ဒါကအကြီးအကျယ်ထိခိုက်တယ်ပေါ့နော်အဲ့ဒါကိုယ်လိုင်းစင်ကိုမထိဖို့အတွက်ကိုဘက်ပေါင်းဆောင်ကနေကောက်ရတယ်ကို defense လုပ်ရတယ်ပြီးလို့ရှိရင် social scheme မှာကဒီနိုင်ငံမှာကဟိုကို pressure များနေပြီမဲ့ဟိုသူများကို release တော့ကိုမရှိဘူးအထူးသဖြင့် management မှာရောက်လာတဲ့ကျမတို့ဆိုပို့ဆိုးတဲ့ပြဿနာတွေပဲရောက်လာတယ်ဟိုကောင်းတာတော့ရောက်လာမှာမဟုတ်ဘူးပြောရမယ်ဆိုလို့ရှိရင်ဟုတ်
ဆိုတော့လုပ်ငန်းကျွမ်းကျင်မှုအပိုင်းကိုလည်းကိုယ်ကဖိုက်တိုင်တိုင်တိုင်ရှိထားမှပဲအဲရမှာပေါ့နော်ဆိုတော့တာဝန်ယူတာဝန်ခံမှုကတော့ပုံပြီးတော့ဒီမှာတာဝန်ပူကြီးတယ်လို့ထင်ပါတယ
်ဟုတ်တယ်မဟုတ်တယ်မအမှန်တည်းဒီတိုင်းနဲ့ဟုတ
်ဒီမှာတော့ကျမကြီးစနစ်တရားတိုးတက်ကောင်းမွန်တဲ့အခါကျတော့ဟိုကိုကျွမ်းကျင်ကျွမ်းကျင်တလောက်ဟိုကိုလုံနိုင်လုံနိုင်တလောက်ပေါ့နော်ဟိုအများကြီးလေးဆောင်နိုင်တာရှိတယ်ဒါပေမဲ့ကျမတို့မြန်မာပြည်လူအနေထားမှာကြာလို့ရှိရင်တော့မြန်မာပြည်မှာကဟိုတည်တဲ့အချိန်မှာပဲကျမကြီးစနစ်ဆိုလည်းအင်တာအားနေတယ်ဆိုတော့ကိုကအခုလိုအချိန်မှာဘာပဲပြောပြောအမေရိကန်ပြည်အောင်စုမှာဒီကျမကြီးနဲ့ပတ်သက်တဲ့ပညာရှင်တယောက်လည်းဖြစ်နေပြီဆိုတဲ့အခါကျတော့လေတချင်ကိုမြန်မာပြည်အတွက်ကိုဟိုကိုတတ်ထားတဲ့ပညာနဲ့ဘာတွေများလုပ်ပေးခြင်းတလဲအခုရောဘာတွေပံ့ပိုးကူညီလှူဆောင်ပေးနေတာတွေရှိလဲရှင့်
ဟုတ်ဟိုပုံမှန်အဖြစ်ဆိုရင်တော့အခုညီမမွေခဲ့တဲ့ဇာတိဒေသမှာပဲဖြစ်ဖြစ်ကျမရဲ့ဟိုတငယ်ချင်းတွေမိတ်ဆွေအကြောင်းကြားလို့ပဲဖြစ်ဖြစ်အဓိကတော့ donation မိုင်းကိုဟိုကျောင်းနေပညာရေးခဏတွေမှာလိုအပ်တာပို့လှူပေးတယ်ပြီးလို့ရှိရင်ဒါကလည်းကိုယ့်ရဲ့ project တစ်ခုပေါ့နော် code 9နဲ့တလောက်လည်းပါတယ်နောက်တစ်ခုကအခုဗမာပြည်မှာနေပြီးတော့ညီမတို့လို lab technologies ဟိုစာမေးပွဲအောင်ထားပြီးတော့ American မှာရှိတဲ့ technology စာမေးပွဲကိုဖြည့်ခြင်းနဲ့ကျောင်းသူတို့ညီမအခုခိုက်လုပ်ပေးနေတယ်ကျမမှာအယောက်30လောက်တော့ရှိတယ်ပြီးလို့ရှိရင်အဲ့ဒီလူမျိုးစာတင်နေနေပဲကျမဒီရဲ့ system ကြီးအကြောင်းကိုလည်းပြောသွားတယ်အဓိကတော့ကျမတို့ရဲ့ကျမရဲ့ခန္ဓာတွေမှာကျမတို့ကpowerful ဖြစ်တဲ့လူတွေပေါ့နော်အဲ့တော့အဲ့ဒီ power တွေကိုကျမတို့ကကောင်းတဲ့နေရာမှာအသုံးချနိုင်ရမယ်ပြီးလို့ရှိရင် ethical ဖြစ်ရမယ်ပြီးလို့ရှိရင်ကျမတို့ရဲ့ပတ်ဝန်းကျင်ကလူတွေချမ်းသာစည်ရင်ဒီမျိုးတွေသူတို့ကျမတို့ဒန်းလူတူထားနိုင်အောင်ဒီဟာ concept လေးတွေကိုတော့ဒီမှာစာသင်နဲ့လည်းပြပြတော့ပေးတယ်။ကျမတို့ဒီနိုင်ငံမှာရဲ့ဥကြချက်ကတော့ကျမတို့ဥမာရုံးမှဆိုရင်ကျမတို့လူနာတွေပတ်ကိုရှိတဲ့ဆေးရုံမှာကျမတို့ပတ်လုပ်ခွင့်လုံးဝမရှိ။ဘာယာလူဖြစ်ဖြစ်လူနာတွေဆေးရုံနဲ့အနည်းဆုံးမြန်လို့ရောက်တဲ့နေရာမှာပတ်ကင်လူနာပတ်ကင်ရှိရမယ်။ကျမတို့ရဲ့ပတ်ကင်လေးဆိုရင်အဝေးကြီးသွားရအနည်းဆုံး15မိနစ်လောက်လမ်းလျှောက်ရ။ဘာဖြစ်လို့လဲဆိုရင်လူနာတွေကပထမပဲ။အဲ့တော့ဒီ ethical ဘိုင်းမှာလည်းကိုယ်ဒီတည်တယ်တတ်ထားတယ်။ဒါပေမဲ့ကိုမားတာတွေရှိတယ်ကိုမနာရရှိတယ်ဒါပေမဲ့ကျမတို့လာပြတဲ့လူနာတွေတိုင်းဟာစင်းရဲတင်ကြီးရဲ့ချမ်းသာတင်ကြီးအားလုံးတူတူကျမတို့ဟာတွေကိုလည်းစာတင်နေနဲ့လည်းကျမရဲ့လူငယ် generation အစ်စ်တွေကိုကျမပြောသွားတယ်တက်နိုင်တဲ့လောက်လည်းကျမရဲ့ဒီဘက်က concept တွေကိုဟိုဘက်မှာလက်တွေ့အသုံးချနိုင်အောင် carry ဖြစ်နိုင်အောင်အထူးသဖြင့် preview စင်စင်လေးနဲ့ကျမတို့ရဲ့ community မှာရှင်သန်နိုင်အောင်တက်နိုင်တဲ့လောက်ကျမ lesson gain နေပေါ့နော်အခုအချိန်မှာဟုတ်
ဆိုတော့ကိုရထားတဲ့ပညာကိုကြုံတွေ့ရတဲ့အတွေ့အကြုံတွေကိုပြန်ပြီးတော့မျှဝေတဲ့သဘောပေါ့လေ
ဟုတ်တယ်မှာဟုတ်တယ်ဟို
တက်နိုင်တဲ့ဘက်ကနေပြီးတော့တချို့ဟာလေးတွေကအသေးမွားလေးတွေလို့ထင်ရပေမဲ့အင်မတန်ဟိုမှဆွဆွပြောသလိုပေါ့ပါကင်ကိစ္စအစားလို့ကားရတာအစားလို့နောက်လူနာတွေကိုသူချိုးချိုးသာသာဆက်ဆန်တာတို့သူမြန်မာနိုင်ငံမှာဆိုလို့ရှိရင်ဗာလဲဆိုတဲ့ခိုင်ကြရင်ဆံဝင်ကြပါရယ် NASA ဆက်ကြွားရတဲ့ဆိုတာမျိုးရှိရလားဆိုတာမျိုးလေးတွေကအင်မတန်တန်မိုးရှိပါတယ်ဒီကနေပြီးတော့ဒီမှာဘယ်လူတွေဘယ်လိုလုပ်ကန်ကြတယ်လဲဆိုတော့ပြန်ပြီးတော့မျှဝေရဆိုတာအင်မတန်မှတန်မိုးရှိပါတယ်ဆိုတော့ဒီချိန်ကျရင်ရောမြန်မာနိုင်ငံမှာဒီ lab နဲ့ပတ်သက်ပြီးတော့ဗောနော်တက်ဖဲကန်ဒီပညာရေးဟိုအတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့အစုံတရာပြန်ပြီးတော့ဗားရီမြန်လုပ်ချင်တာရှိသေးလဲ
အဲ့အခုထိတော့စီစဉ်မထားပါဘူး။ကျမတော့ကျမဖြစ်စေချင်တာကကျမရဲ့ new generation ကိုကျမလည်းတားတဲ့နေရာတွေမရောက်စေချင်တယ်။ကျမလိုပဲထပ်ပြီးလုပ်နိုင်တဲ့သူတွေဖြစ်စေချင်တဲ့နိုင်ငံပေါင်းကတော့ကျမအခုချိန်မှာတော့ဆာမွေးဝက်ဖြစ်ဖို့ encourage လုပ်တယ်။အထူးသဖြင့်ဆာမွေးဝက်အောင်တာပြီးအမေရိကန်နိုင်ငံဆာမွေးတစ်ခုအောင်တာပြီးဆိုရင်သူဘယ်နိုင်ငံသဘောလဲလို့လို့လို့ရတယ်။အဲ့တော့သူတို့အောင်စီချင်တယ်။ကျမမအားတဲ့ဂျာရီကအချိန်ခက်ပြီးရယ်။သူတို့လည်းအရန်တော့ပါတယ်။အချိန်ဆိုအောင်သွားကြပြီးစတဲ့နေနေပေါ့နော်။ကျမအကြောင်းသူ30လောက်ရှိတဲ့အချိန်မှာကြောင်းဟုတ်ကဲ့။
အခုလိုပြည်ဝင်မျိုးစုကဏ္ဍမှာပါဝင်ပြီးတော့ပေးတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ။ကျေးဇူးများတင်ပါတယ
်။ VOA American အတန်းရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်ရတဲ့ရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါရစေ။ VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါခင်ဗျာ
။ VOA ရဲ့စနေမနေ့အပတ်စဉ်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာမြန်မာပြည်မြောက်ရေတွေမှာရေနမူနာစစ်ဆေးမှုအကြောင်းမတင်ဆက်ခင်မှာသုတဆုံတဲ့အမေရိကန်တခွင်အစီအစဉ်လှည့်ပေးကြပါတယ်။ဒီတစ်ပတ်မှာအမေရိကန်မှာအိမ်ဝင်ရင်သိထားတဲ့အကြောင်းတွေကိုတင်ဆက်ထားတာပါ။အိမ်ဝယ်ပြီးနေတာဟာရေနည်းမြုပ်နှံမှုတစ်မျိုးဖြစ်လို့အင်ချမ်းမြေအကျိုးဆောင်လည်းဖြစ်ငွေချေးဝန်ဆောင်မှုပေးတဲ့မတ်တင်လူတွေကတိုက်တွန်းထားပါတယ်။တွေ့ဆုံမေးမြန်းအပိုင်းတက်မှာအိမ်ဝယ်ဖို့ငွေမချေးခင်မှာဘာတွေပြင်ဖို့လုပ်မလဲ။ဘလို့ဒေသတွေမှာအိမ်ဈေးတွေတက်တာလဲဆိုတာတွေကိုကုအောင်ကမေးမြန်းပြီးတင်ပြထားပါတယ်ခင်ဗျာ။
โอเคแมทกินลิตัวเราวีโอเอကိုအခုလို့တွေ့ဆုံမိမြန်ခွေပေးတဲ့အတွက်သူရဲ့ကျေးဇူးတင်ပါတယ်ဆိုတော့ဒီကျွန်တော်ပထမအဆုံးသိချင်တာကတော့ဒီအမေရိကမှာအိမ်ဝယ်မယ်ဆိုလို့ရှိရင်ပေါ့လေဟိုဘယ်လိုအခြေအမျိုးမှာဝယ်တာဟာအကောင်းဆုံးဖြစ်ပါလဲ
ဟုတ်ကဲ့ကိုအောင်ကျွန်မကိုဒီမျိုးအချိန်ပေးတာလဲကျေးဇူးတင်ပါတယ်အကောင်းဆုံးကတော့အခုဒီရာသီကတော့အကောင်းဆုံးလို့ကျွန်မပြောချင်တာပေါ့နော်ဟိုဝယ်တာတွေလည်းကောင်းတယ်ဟလာလူများစုကလည်းဒီလိုအချိန်မှာအိမ်ကိုရှာကြမယ်ဟလာပြောင်းဖို့ရွှေ့ဖို့လည်းကောင်းတယ်ပေါ့နော်နည်းနည်းဆောင်းတွင်းအရန်ကြတော့ပြန်လဲနှင်းနေကြတဲ့ဒေသတွေဆိုရင်ပြောင်းရွှေ့ခဲ့တယ်ပေါ့နော်အတူတူဆောင်းတွင်းမှာတော့အိမ်ဝယ်မယ်ဆိုလို့ရှိရင်ကိုကဝယ်သူနဲ့တဲ့အတွက်နည်းနည်းပို့ပြီးတော့ရွေးချယ်လို့ရနိုင်တာပေါ့နော
်အမေရိကမှာဟိုတချို့ကအိမ်ငှားပြီးတော့နေပါတယ်တချို့ကအိမ်ဝယ်ပြီးတော့နေပါတယ်အိမ်ဝယ်လိုက်တဲ့အတွက်ဘလို့အကျိုးကျေးဇူးတွေဟိုရနိုင်ပါမလဲ
ဟုတ်ကဲ့ကိုအိမ်ဝင်တာနဲ့အိမ်ငှားတာပေါ့နော်အဲ့ဒါအိမ်ငှားနေတယ်ဆိုလို့ရှိရင်ကျမတို့တွေကအိမ်ရှင်ရဲ့အိတ်ထဲကိုပတ်စံထည့်ပေးရတာပေါ့နော်သူများစုကူတဲ့ကိုပတ်စံသွားစုပေးတယ်လို့ဖြစ်တယ်အိမ်ဝင်လိုက်မယ်ဆိုလို့ရှိရင်တော့ကိုယ့်အိတ်ထဲကိုစုလာတဲ့အတူတူပါပဲအဲ့တော့ benefit တွေကတော့ဘာလဲဆိုတော့ဥပမာအိမ်ဝင်ထားလို့ရှိရင် ASC ကများတော့အဖြစ်တက်တယ်ပေါ့နော်အထူးသဖြင့်ဟာလာတချို့ state တွေ California တို့ Washington တို့ဆိုလို့ရှိရင်ပို့ပြီးတော့ appreciation rate များတယ်ပေါ့နော်ဆိုလိုတာကအိမ်ဝင်ပြီးရင်းထားရင်ကိုဘာမှပတ်စံစုနိုင်တာတည်းပို့ရနိုင်တယ်နောက်တစ်ခုကဒီအိမ်ဝယ်ထားတဲ့အတွက်ကျွန်တော်တို့ property tax တွေပေးရတယ်အဲ့ဒီပေးထားတာကို tax return တွက်တဲ့အချိန်မှာဝင်ငွေနည်းများပါဘူးဒီပြီးတော့ credit ပြန်ရတယ်ပေါ့နော်ဝင်ငွေသိမ့်ညာရင်တော့လည်းမရဘူးတိုးတိုးဝင်နေတဲ့သူတွေနဲ့ medium income သမားတွေကတော့အဲ့ဒီမှာ tax credit ပြန်ရတယ်ပေါ့နော်အဲ့ဒါအကျိုးကျေးဇူးပေါ့
အမေရိကမှာအိမ်ဝယ်မယ်ဆိုရင်ရောငွေချိရမယ်ဆိုတဲ့အခါကျတော့ကိုယ်အလုပ်အကိုင်တွေဝါရီနဲ့ဒီလိုငွေချိနိုင်ဖို့အတွက်ကြတော့ဘယ်လိုလူမျိုးတွေအတွက်ဟိုအဆင်ပြေနိုင်ပါလဲ
အနည်းဆုံးတော့အခုလက်ရှိပေါ့နော် senior citizen တွေရဆိုလို့ရှိရင်အနည်းဆုံးအလုပ်နှစ်နှစ်လောက်ထားရမယ်ပေါ့နော်အလုပ်နှစ်နှစ်လောက်ထားရမယ်အဲ့တော့အင်ဝယ်ချင်တဲ့လူဒီအဝင်ငွေရှိနေတဲ့အလုပ်ကိုနှစ်နှစ်လောက်ထားမယ်ဟလာအလုပ်တွေအပြောင်းအလဲရှိလဲရတော့ရပါတယ်သို့တော့အလုပ်တစ်ခုထဲမှာနှစ်နှစ်ဆိုရင်ပို့ပြီးတော့လွယ်တယ်ပေါ့နော်အလုပ်အပြောင်းအလဲရှိရင်လည်း W2 အလုပ်ဆိုရင်အဆင်ပြေတယ်အဲ့တော့တကယ်လို့အဲ့လိုမျိုးဟို employee အနေနဲ့လောက်တာဆိုရင်တော့နှစ်နှစ်အတိဟိုရှိရမယ်ပေါ့နော်နောက်တစ်ခါ self employment တမားဆိုရင်တော့အပြောင်းလဲလုပ်လို့မရဘူး business တစ်ခုတည်းမှာပဲ24 months ရှိရမယ်ဒါလက်ရှိအခြေအနေပေါ့နော်နောက်တော့လဲပြောင်းချင်ပြောင်းနိုင်ပါတယ်နောက်တစ်ခါ credit score ပေါ့နော် America မှာတော့ credit score အသိအရေးကြီးပါတယ်မပါမဖြစ်ပေါ့အဲ credit score ကောင်းကောင်းလေးရှိရမယ်ကျမကတော့ recommendation ကတော့စုဆောင်းထားငွေအနည်းငယ်လေးရှိတဲ့ပေါ့နော်အိမ်ဝယ်တဲ့အခါမှာ down payment ရှိတယ် closing cost ရှိတယ် down payment assistance ဆိုတာလဲလူတိုင်းအတွက်အရေးကြီးပေါ့မဖြစ်တဲ့အတွက်ကိုက down payment ရှိထားရင်ပိုကောင်းတယ်ပေါ့နော်အဲ down payment များများပေးလေကိုရဲ့ monthly payment ကနည်းလေဖြစ်တဲ့အတွက်ဝေစုထားဖို့လဲလိုပါတယ်အဲ့ အဲ့ဒါလေးကျွန်တော်ပြောပြချင်တယ်ဟုတ်
အိုခုနကပြောသွားတာ credit score ပေါ့နော်ဟိုတကယ်ကတော့ဥပမာဒီလူတယောက်ဟာဘယ်လောက်ထိအောင်ငွေကြေးနဲ့ပတ်သက်လာရင်ဘယ်လောက်ထိအောင်ယုံကြည်ရလဲဆိုတာဟိုတိုင်းတာသတ်မှတ်ထားတာပေါ့ဆိုတော့ဟိုဒီ credit score ဘယ်လောက်ရှိမှအိမ်ဝယ်လို့ရမှာပါလဲ
ဟုတ်ကဲ့အခုပုံမှန်ကတော့ကျွန်တော်တို့ဒီအစိုးရလုံးနေ FHA က credit score 980ပေါ့နော်အနည်းဆုံးရှိရတယ်နောက်တစ်ခါ conventional လုံးက Fannie Mae နဲ့ Freddie Mac ကထုတ်တာတော့620သို့တော့အခုလက်ရှိကျွန်မလုပ်နေတဲ့ဒီ wholesale ပေါ့နော်ကျွန်မတို့ Nexa Mortgage ကတော့ကျွန်မလုံး officer လုပ်နေတဲ့ Nexa Mortgage ကဒီ US မှာ largest brokerage ပေါ့နော်အဲ့တော့ကျွန်မတို့မှာ wholesale lender 200ကျော်ရှိတယ်တချို့ wholesale တွေကတော့ lender ပေါ်မူတည်တာပေါ့နော် credit score 900လောက်နဲ့လည်းထူချီတာရှိပါတယ်သို့တော့ credit score မြင့်လေလေကိုပေးရတဲ့အတိုးနှုန်းကနည်းလေလေပေါ့နော်အဲ့ဒါအကျိုးကျေးဇူးပေါ့ဟုတ် minimum requirement တွေက lender ပေါ်မူတည်တယ်ပေါ့နော်အဲ့လိုမျိုးပါ
ကျွန်တော်တို့ကဥမာအိမ်ဝယ်မယ်ဆိုလို့ရှိရင်ဘန်နေရနေပြီးတော့ပတ်စံချီးရတာပေါ့လေဆိုတော့ကိုကဘန်နေရှီကနေပတ်စံချီးမယ်ဆိုလို့ရှိရင်ဟိုဥပမာဝင်ငွေကတစ်နှစ်ကိုထားပါတော့5000ရှိတဲ့သူရှိရင်ရှိမယ်အဲတစ်နှစ်ကိုဝင်ငွေ3000ရှိတဲ့လူရှိရင်ရှိမယ်ပေါ့ဆိုတော့ဟိုအဲ့ဒီဒီငွေချေးတဲ့စနစ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပါအောင
်ဟုတ်ကဲ့ good good question ပေါ့နော်အဲ့တော့ငွေချိတာကကျမတို့သူတို့လုပ်တဲ့အလုပ်ပေါ်မူတည်တယ်။ခုနကကျမပြောသူ W2 ရတဲ့ employee ဆိုလို့ရှိရင်တော့ကျမတို့ monthly income ပေါ့နော်။ဒီ net income tax မပြတ်ခင်အဲ့ဒီကောင်ရဲ့ program ပေါ်မူတည်ပြီးတော့43%ကနေပြီးတော့ 54% လောက်အထိကိုချိတယ်ပေါ့နော်။ဆိုပါလို့ကျမတို့တစ်ဝက်လောက်လို့ပြောမယ်6တလ6000ဝင်3000ပေါ့နော်။အဲ့ဒီအဲ့လာဒီဘာတွေပါလဲဆိုတော့ခုနသူတို့ချိတဲ့အကျွေးအလုံးတကယ်လို့ဟလာကားဝယ်ထားလို့ကားအကျွေးရှိမယ်။ credit card တွေကို license အပေးထားတဲ့ payment ရှိမယ်။နောက်ဒီ mortgage ဆိုလို့ရှိရင်ကျမတို့မှာအဲ4မျိုး5မျိုးပါတယ်ပေါ့နော်။အဲ4မျိုးဆိုတာတကယ်လို့ single family home ဆိုရင်ကျမတို့ interest principal နောက်တစ်ခါ homeowner insurance property tax တကယ်လို့ condo condominium townhouse တွေဆိုရင်တော့နောက်ထပ် HOA ဆိုတဲ့ homeowner association fees ပါမယ်။အဲ့ဒါတွေအားလုံးကိုပေါင်းလိုက်ပြီးတော့ကျမတို့ mortgage payment လို့ခေါ်တယ်။အဲ့ payment တွေအားလုံးကြီးလာစားတဲ့တဝက်ခမန်းကြီးပေါ့နော်။တဝက်နီးပါးပေါ့။အဲ့လောက်အထိ lender ကထုတ်ချိပါတယ်။အဲ့တော့ lender ရဲ့ယုံကြည်မှုရဖို့ဆိုရင်ခုနကအလုပ်တင်ရမှုရဲ့လာ credit ဆိုတော့ကအရေးအကြီးဆုံးက late payment တွေရှိဖို့ပေါ့နော်ကိုယ့်ရဲ့ credit report ကိုဆွဲလိုက်တာနဲ့ကျွန်တော်တို့အကုန်မြင်ရတာပေါ့နော်အဲ့တော့အထူးသဖြင့်ဒီမှာကျွန်တော်တို့ထုတ်ပေးတဲ့ self employment တမားတွေအတွက်ကျွန်တော်တို့ကဒီဝင်ငွေကိုမကြည့်ပဲလေဟိုသူတို့ကဝင်ငွေတွေရှိပေမဲ့ tax return မှာဟလာဈေးရိတ်တွေထုတ်ပြီးတော့အမြတ်ပြထားတာကိုမကြည့်ပဲနဲ့ကျွန်တော်တို့ထုတ်တဲ့ loan တွေရှိပါတယ်အဲ့ဒါကိုတော့ non QM ပေါ့နော် non qualified mortgage လို့ခေါ်တယ်အဲ့ဒီမှာဆိုရင်ပို့ပြီးအရေးကြီးတယ်ဟလာအင်္ဂါထားတဲ့ rent history စနစ်လားတစ်ခါမှလိပ်ပေးမယ်မရှိရဘူးနောက်တစ်ခါဒီ credit report ပေါ်မှာပေါ်နိုင်တဲ့ဟလာ auto loan တို့ပါလို့လိပ် payment ရှိတာ lender မယုံတော့ဘူးပေါ့နော်အဲ့ကြတော့လုံးရဖို့ခက်ပါတယ်အဲ့တော့ payment နဲ့မှန်မှန်ပေးဖို့အရေးကြီးပါရှင
့်ဟုတ်ကဲ့ဟိုခုနကပြောတဲ့အထက်မှာဥမာဟိုလူတစ်ယောက်ကတစ်လောက်ဝင်ငွေ6000ရှိရဆိုရင်ဒါသူ့ကို3000ချိမယ်ဆိုတဲ့အခါကျတော့ဥမာအဲ့ဒီ3000ကအိမ်ဘိုးတသက်တယ်မဟုတ်ပဲနဲ့အဲခုနလိုမျိုးကျွန်တော်တို့ဒီ property tax ပေါ့နော်အိမ်ဝယ်ထားလို့ရှိရင်ကိုအိမ်ပိုင်ဆိုင်တဲ့အတွက်အစိုးရကိုနှစ်ဆင့်အကုန်လေးဆောင်ရမယ့်ဟာမျိုးတွေရှိမယ်။နောက်တစ်ခုကဥမာကားဝယ်တဲ့အခါမှာကားပေးမှန်ကိုမှ900ရှိနေရင်ဘဏ်က2500လောက်ပဲချီးတော့မဲ့သဘောလား
။မှန်ပါတယ်ကိုအဲ့ဒါမှန်တယ်။အဲ့ဒါကြောင့်ကျွန်တော်တို့ကအိမ်ဝယ်ဖို့အစီအစဉ်ရှိတဲ့လူဆိုကားတွေမဝယ်ဖို့ပေါ့နော်။ငါ credit အသစ်တွေမရမ်းဖို့အများကြီး recommend လုပ်တယ်။ဟုတ်တယ်သူရဲ့အဲ့ရနိုင်တဲ့ခွင့်ကြီးက900ရော့သွားမယ
်။ဆိုတော့ဒီအမေရိကန်မှာအထူးသဖြင့်ဟိုဘလိုပြည်နယ်တွေမှာအိမ်ဝယ်ဈေးသက်တာလဲဒါမှဟိုဘလိုပြည်နယ်တွေမှာဟိုအိမ်ဝယ်တဲ့အခါမှာဟိုဈေးကြီးလဲအဲ့ဒီလိုအနေထားလေးနည်းနည်းရှင်းပြပါအောင
်ဟုတ်ကဲ့ဟုတ်ကဲ့ဈေးအကြီးဆုံးကတော့ကျွန်မတည်တလောက်ဒီကယ်လီဖိုးနီးယားနဲ့ဝါရှင်တန်ပေါ့နော်ကယ်လီဖိုးနီးယားလဲတော်တော်လေးဈေးကြီးတယ်နောက် market မှာအိမ်က demand တွေနည်းပြီးတော့ sorry demand တွေများပြီးတော့ supply တွေနည်းတဲ့အတွက်ဟိုဗာလဲပို့ပြီးတော့ဈေးတွေပို့ပေးရတယ်ပေါ့နော်အဲ့အဲ့တော့အိမ်ဈေးနေတဲ့ state တွေကတော့ကျမဒီ Oklahoma တို့ကလိုတော့နေပါတယ်။ဒါဒီနားတဝိုက်မှာကျမနေတဲ့ Chicago တဝိုက်ဆိုရင်တော့ဥမာ Indiana state ပေါ့နော်။ Four Wayne တို့ပါလို့ဆိုလို့ရှိရင်တော့ဈေးမကြီးသေးဘူး။အသိန်းကနှစ်သိန်းဟိုဘယ်လိုပြောမလဲ။ဒီ Wisconsin state မှာလည်းအဲ့လိုပဲပေါ့နော်။ရှိပါသေးတယ်။အသိန်းကနှစ်သိန်းနဲ့အိတ်ကြီ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်။
ကုရောသိပ္ပံနဲ့ဤပညာကဏ္ဍအလှည့်ချပါပြီဗျာမြန်မာနိုင်ငံမှာမြေအောက်ရေကိုလွယ်လွယ်ကူကူတူပြီးသုံးနေကြပေမဲ့ရေရဲ့အရည်သွေးကိုစစ်ဆေးပြီးမှသုံးရမယ်ဆိုတော့ကိုမသိသူကအများစုဖြစ်နေတယ်လို့မြေအောက်ရေပညာပေးစာရေးသားဖြန့်ဝေနေတဲ့မောင်ကျေးရေခေါ်ဇလဘူမိပညာရှင်ဦးမြင့်သိန်းကပြောပါတယ်အာဆနစ်လိုဓာတုစိတ်တွေ E-coli လို့ bacteria တွေပါတဲ့ရေမျိုးမတောက်မိအောင်ဘလို့ကာဝယ်နိုင်ပါသလဲဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းတိဆက်ထားပါတယ်ညာ
အနေနဲ့မှာဆိုလို့ရှိရင်မြေချောင်းအရင်ကြီးပေါ်ပါတယ်ဆရာဒါပေမဲ့မြေောက်ရေကိုလည်းသုံးနေကြပါတယ်ဆရာဆိုတော့ဆရာဒီမြေောက်ရေမှာရေရင်းတူတာတွေကအစပေါ့နော်မြေောက်ရေနဲ့ပတ်သက်ပြီးတော့ဆရာအထူးကျွမ်းကျင်တဲ့ပုဂ္ဂိုလ်အနေနဲ့ဒီမြေောက်ရေအကြောင်းကိုနည်းနည်းပြောပြပေးပါဆရာ
ဘာလို့လဲမြေောက်ရေကဒုဗမာပြည်မှာတော့ရှိပရင်လက်ထက်ကလေးကသုံးလာတာဒီနေ့ထိပဲမီဘော်ကြီးရရှိရတဲ့နဲ့မီယောကြီးဘာလို့သုံးနေမီယောကြီးဟာမီဘော်ကြီးနဲ့ဆိုင်လွယ်ကူတယ်ပေါ့ကွာမီဘော်ကြီးကိုမိခတ်ချင်မိကမ်းပေးသွားခါမယ်ကန်ကသွားမယ်ချောင်းနေမြောင်းနေသွားမယ်မီယောကြီးကျတော့အိမ်ဝင်းနဲ့မင်းရည်ရင်းတူပြီးတူလိုက်ရေတွက်လာတာကိုအဲအဲ့ဒါလည်းဘာသလိုမီဘော်ကြီးကမှတူပြင်မှုတွေလိုတယ်မီယောကြီးကျတော့တနိုင်တစ်ပိုင်းထုတ်ယူပြုရင်သုံးဆွဲလို့ရတယ်ဘောမာတပီလုံးမှဆိုရင်မီယောက်ကြီးသုံးဆွဲတာခြုံငုံကြည့်လို့ရှိရင်80ရာခိုင်နှုန်းလောက်ဖြစ်လာပြီလို့ဆရာသုံးတတ်တယ်။ငကူမူလာက55 60လောက်ကနေတက်လာတယ်။ဗမာတပီလုံးမှလေရေတွင်းနေရအများကြီးပဲကွာ။တိန်း50လောက်ရှိနေမယ်။တို့ဗမာပြည်မှာလူဦးရေတန်း50ကျော်မှာသုံးပုံနှစ်ပုံနောက်ကအိန္ဒိယရေတွင်းရှိကြတယ်။လက်တူတွေနဲ့ရှိတော်လို့တချို့ကဆက်တူတွင်းရှိတယ်။အဲတခုပေါ့လူတွေတို့ဗမာပြည်ကရည်တွင်တူပြီးအဲ့ဒီရည်ကိုနိုင်ငံတကာလိုဇနီးတကြနဲ့စမ်းတက်ဖို့တော့နည်းနည်းလိုနေသေးတယ်ကွာ
ဆရာဘာဖြစ်လို့စမ်းတက်ဖို့လိုတာပါလဲဆရာ
အဲ very good question ဘာလို့စမ်းတက်ဖို့လိုလဲဆိုတော့တို့ဗမာကတော့ရိုးရပဲဒီရည်တွင်တူရည်ထွက်လာပြီးတော့ကွာငုံကြည့်လိုက်ပါဇက်တဲ့မငံမှုအရသာပေါ်ပြပြမနေဘူးဆိုရင်ဟာချိုးတယ်ဆိုရင်ဟာကောင်းတယ်ပြီးရရတာပဲကွာတင်းတကယ်တော့ဒီရေမှာမမြင်နိုင်တဲ့ chemical ကြီးအများကြီးရှိတယ်။ရေမှာဂုဏ်တတ္တိ3ခုရှိတယ်။ general property ဆိုတဲ့အတွေ့အကြုံဂုဏ်တတ္တိ၊ chemical property ဆိုတဲ့ဓာတုဗေဒဆိုင်ရာဂုဏ်တတ္တိ၊ biological properties လို့ခေါ်တဲ့ဇီဝဗေဒဆိုင်ရာဂုဏ်တတ္တိရှိတယ်။အဲ့ဒါတွေကိုသိဖို့လိုတယ်ကွာ။အဓိကချက်က general properties ရဲ့အထွေထွေဘုဒ္ဓဒီရေကအရောင်ရှင်အနှံ့ရတာရှိလား။အဲအယောင်ရှိရင်တော့ဟာမင်းရဲ့ရေရက်နောက်နေတော့ကွာကောင်းမောင်မို့ပါဘာမတောက်ကြပါနဲ့ဥပတ်ဖြစ်နေမယ်အဲအဲ့တော့ဒါကိုဘာလုပ်မလဲစန့်စင်အောင်စီရမှာပေါ့ဒါတို့ဒီနေ့ဒီအနောက်ကဘယ်တော့တိုင်းထားဒီနောက်လေဒီအနောက်တပိတ္တိပေါ့ပါစင်လေးတွေနဲ့ရှိတယ်တတ်မှတ်ထားတယ်အဲ့ဒါဒီတီအောင်တို့ကလိုရမယ်အမှောက်မှာ pH အချင်းကြီးရဘယ်တော့ရှိလဲနော်ဒါဒီစမ်းကြည့်လိုက်မယ် EC ဒီရေပါရေဆိုတာလျှက်စစ်စီးတယ်ကွာအဲ့တော့လျှက်စစ်စီးကင်းဘလောက်ဆိုရင်ကြီးထဲမှာအငန္တဘလောက်ရှိတယ်ဘလောက်ဆိုရင်အငန္တနင်းမယ်တခြားတက်တွေနေတာများတာတွေကိုပညာရှင်တွေကခံမှန်းလို့ရတယ်အဲ့လိုတိုင်းကြည့်လိုက်တာ ਨੇ အဲ့အဲ့အမျိုးလေးတွေလုံးတဲ့ ਨੇ general property ပါ chemical property ကြတော့အခြေခံစမ်းသပ်မှုတွေဖြစ်တယ်တို့တန်ဓာတ်တို့ sodium တို့အငန္တ chloride တို့ဒါတွေကိုအဓိကစမ်းတဲ့ ਨੇ carbonate carbonate တန်ဓာတ်ပါရင်ဘာဖြစ်မလဲတန်တက်ဒီ 3ppm WHO စတန်ဒတ်ကသတ်မှတ်ထားတို့မြန်မာက 3ppm 1 အထက်ကိုသတ်မှတ်တယ်အဲ့ဒါလေးကြော်သွားရင် 3-4-5 လောက်ရောက်သွားရင်ရေကဝါသွားတာအဲ့ဒီလည်းများသွားရင်ဝါညစ်ညစ်ဖြစ်သွားတယ်အဲ့ဒီရေနဲ့မင်းသမင်းချက်ကြည့်လိုက်သမင်းကဝါသွားတယ်အဲ့ဒီရေနဲ့ယူနီဇန်တောက်ကြည့်လိုက်ယူနီဇန်မဲသွားဘာလို့လဲတန်တက်နဲ့ဒီအောက်ဆီဂျင်နဲ့တွေ့တဲ့တော့iron oxide ဖြစ်သွားတာကိုအနေကြအဲ့ဒီမှာမှ chloride ဆိုတဲ့အနေလေးတွေပါတယ်ရှင်အနေလေးပါပြန်ကျသွားအောင်အဲ့ဒီရေဆိုရင်တန်တက်တွေမကဘူး manganese ပါအကူပြောင်းလေးပါလာပြီအဲ့တော့ manganese ပါပါလာပြီဆိုရင် manganese ကိုဒါကိုတိပြီဆိုရင်တော့ manganese ကိုလည်းစမ်းရမယ်ကွယ
်ဆရာဘာဖြစ်လို့ဒီ manganese ဆိုဘာလို့စမ်းဖို့ကတိတ်အရေးကြီးတာပါလဲဆရာ
ဟုတ်ပါတယ်ဗျာ manganese မင်းကြီးကိုစမ်းမှုဘာလို့ရေးကြည့်လဲဆိုတော့အာယွန်းနဲ့မင်းကြီးကိုတွဲပြီးတော့အဲ့ဒီနှစ်မျိုးစုလုံးကသူ့ WHO limited များနေတယ်ဆိုရင်သူ့ရဲ့ second action ကဘာလာတတ်လဲဆိုရင်ဒုတိယသူ့ကိုစမ်းတတ်ဖို့တင်တာ arsenic စမ်းတင်တယ်ဘာလို့လဲဆိုတော့ arsenic ဒီသူ့တူတဲ့နေရာနေတယ်သူ့ origin ကတော့ geological formation ပေါ့ဒါမှမဟုတ် arsenic တွေ့ပြီဆိုရင်သူ့နဲ့တွဲပြီးတော့ magnesium နဲ့တွေ့တယ် iron နဲ့တွေ့တယ်အဲ့ဒီမှာ study လုပ်ကြည့်လိုက်ရင် iron နဲ့ magnesium ဒီပုံများတယ်သူတို့ကိုပို့တိအရင်တိရတယ်အဲ့ဒီမှာဆက်ပြီးစမ်းလိုက်ရင်အာရှနစ်ကိုတွေ့လာပြီမက်ဂနီကိုစမ်းလိုက်လို့အဲ့လိုဖြစ်နေဆိုအာရှနစ်ကိုစမ်းပါအဲအာရှနစ်တွေ့ပြီဆိုရင်တော့ဒီကြီးကိုမသုံးပါတော့နဲ့အဲ့တွင်းကိုအဘယ်တန်းလောက်ရမလဲ
ရေတွင်းကိုမသုံးတော့လုံးဝမသုံးပဲပိတ်ပြရမှာ
လုံးဝမသုံးပဲတိတ်ပြရမယ
်ဟုတ်ကဲ့ပါရေကိုစမ်းတဲ့အထက်ကနီးနောက်တနည်းနောက်ဆုံးတနည်းပေါ့နော်ဇီဝနဲ့ပတ်သက်ပြီးတော့စမ်းတင်နေဆိုတာကိုပြောပြပေးပါ
ဆရာ။ဇီဝဘိုင်ယိုလော်ဂျီကယ်နဲ့စမ်းတင်တာကြတော့ကိုရည်တွင်းတူးတဲ့ရည်တွင်းစီမိမိအိမ်နဲ့အနီးနားပတ်ဝန်းကျင်အိမ်ရဲ့နောက်ဘွေးဟိုအညကြီးစွန့်ငန်းနေမြောင်းနေပါလိမ့်နဲ့နီးနေလား။နောက်တကရည်တွင်းကတွင်းတိမ်ဖြစ်သလား။နောက်တကတွင်းနေရတဲ့အောက်ဖက်မှာရှိတယ်။အဲ့ဒီအညကြီးစွန့်နေတဲ့တခြားအိမ်ကအထက်မှာကြာတယ်ဆိုလို့ကိုယ်တန်တရားဖြစ်တယ်ဆိုရင်ခုနဇီဝဗေဒတော့တိုက်ရိုက်ကြီးစမ်းစရာမလိုပတ်ဆိုင်ကုန်ခံပြီးတော့အဲ့ဒီဟာရဲ့ indication ကဘာကိုစမ်းရမလဲဆိုတော့ nitrogen nitrate ကိုစမ်းရမယ် ammonia ရဲ့ sulfate nitrate ကိုစမ်းလို့သူတို့ဒီเนาะ WHO တတ်မှတ်ထားတဲ့ limit ရဲ့အထက်မှာရှိနေတယ်ဆိုတော့မ biological စမ်းဖို့အတွက်ကို simple ယူရတယ် biological simple ယူရနေwater symbol ယူရနဲ့ chemical water symbol ယူရနဲ့မတူဘူးကွာ biological test လုပ်မယ်ဆိုရင် test ဆိုင်ရာ laboratory ကသူ specialize တက်တက်လုပ်ထားတဲ့ပေါင်းတင်ထားတဲ့ရေနမူနာဘူးတွေနဲ့သူတို့ညွှန်ကြားတဲ့အတိုင်းယူရတယ်ပြီးတော့မှအဲ့ဒါကို test ဆိုင်ရာဆက်တွေ့ထားတဲ့တကွဲကကိုပို့ပြီးတော့စမ်းတက်ရတယ
်ဆက်ဘာပိုးတွေပါလဲဆရာ
အင်တာနဲ့နီးတယ်မြောင်းနေကြောင်းနေနဲ့နီးတယ်ဆိုရင်ဝင်သွားစီမယ်အတိုင်းအောင်အတော်ဝါမျိုးဖြစ်စီမယ်အသေးကိုပြစားမျိုးတဲ့ယောဂမျိုးတွေဖြစ်နိုင်ကြီးရှိတယ
်။ဆရာဒီမေယောရေကျမ်းမာရေးအတွက်လည်းသိအရေးကြီးတယ်ပေါ့နော်ဆရာ
။ဟုတ်ပါတယ်ဗျာ
။ဇလဘူမိပညာရှင်ဥမြင့်သိန်းရဲ့ပြောကြားခြင်းလည်းပဲဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုရဆိုရင်တော့ VOA email လိပ်စာ vermis@voanews.com ကိုရေးသားပေးပို့နိုင်ပါတယ်များအခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါမယ်။ Israel Hamas စစ်ပွဲအဖြစ်ရည်ညှိနှိုင်းမှုတွေကိုလာမယ့်သတင်းပတ်ထဲပြန်လည်မှဖြစ်ကြောင်း Israel ဝန်ကြီးချုပ် Benjamin Netanyahu ရုံးကတောက်ကြနေမှာပြောပါတယ်။ဒိုဟာမှာကတ္တနိုင်ငံကညှိနှိုင်းရေးကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တဲ့Israel ထောက်လိုက်မိုးဆက်အဖွဲ့ GK David Barnier ပြန်ရောက်လာပြီးနောက်မှာ Israel ကအခုလိုသတင်းထုတ်ပြန်တာပါ Britain နိုင်ငံမှာတော့ Labour Party ကရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲ Party ခေါင်းဆောင် Keir Starmer ဟာ Britain ဝန်ကြီးချုပ်အစ်ဖြစ်လာပါတယ် Keir Starmer နဲ့သူ့စနီးဖြစ်သူ Victoria တို့ဟာအမှတ်30 Downing Land ဝန်ကြီးချုပ်နေအိမ်ကိုရောက်လာချိန်မှာ Starmer ကသူ့အဆိုရအဖွဲ့အနေနဲ့လူထုယုံကြည်မှုပြန်ရအောင်လုပ်မှာဖြစ်ကြောင်းနဲ့အပြောင်းလဲဖြစ်ဖို့ချက်ချင်းပဲအခုစလှုပ်လှုပ်မယ်လို့ထောက်ခံသူတွေကိုခရီးပေးလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့လာမယ့်တနင်္လာနေ့မှာရုရှားနိုင်ငံကိုနှစ်ရက်တာခီးစဉ်ပွားရောက်ဖို့ရှိကြောင်းရုရှားဆိုရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။မိုဒီဟာယူကရိန်းကိုဝင်သိမ်းတဲ့ရုရှားလုပ်ရက်ကိုအိန္ဒိယကအပြစ်တင်ရှုတ်ချတာမလို့ပဲငြင်းငြမ်းစွာအဖြေရှာဖို့ပြောဆိုထားတာပါ။2024ခုနှစ်ယူရို2024မြို့သားဘောလုံးပြိုင်ပွဲရဲ့ quarter final အဆင့်ပွဲစဉ်ဒီမှာတော့ Spain တင်းက Asian Germany တင်းကို2ခုတခုနဲ့နိုင်ရပြီးအကျိုးဘိုလူပွဲကိုတက်တော်ပါတယ်။ Spain ဟာ Portugal penalty အဆုံးဖြတ်နဲ့နိုင်လာတဲ့ပြင်သစ်တင်းနဲ့အကျိုးဘိုလူပွဲမှာတွေ့ဆုံမှာဖြစ်ပါတယ်ညာ။ထိပ်တန်းသတင်းအချင်းတွေကတော့တလောက်ပါပဲ။အခုမနေ့ခင်းအစီအစဉ်ထုတ်လို့ရမှုကကိုစော်မိုးကျော်ဖြစ်ပါတယ်။ရုပ်သံ director ကတော့ James Smith ဖြစ်ပါတယ်။ VOA American အသံကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုစာတွေပေးဖို့ကုဒေသသတင်းထုတ်တွေပေးဖို့လို့ကိုလည်းဖိတ်ခေါ်ပြစီများဒီနေ့မနေ့အစီအစဉ်တွေကိုတော့ဒီမှာပဲရပ်တန့်ပြစီများပရိသတ်အားလုံးဘေးရန်ကင်းကျန်းမာရှုလန်းကြပါစေကျွန်တော်ညီညာပါခင်ဗျာ